Welcome to the Voice of America in Burmese.
Mingalama na kin ma shin. Washington News Review American tan ga ni 2020 me la 8 ye. Taw chan ni manat kin season 2 go Myanmar san lo chain manat 6 na yi ga ni 9 na yi thi. Line kilometer 2440 ne 51. Line kilometer 190 ro ga ni thau lwin pe ni ba bi.ကျမခင်မျိုးသက်ပါဒီမနေ့ချင်းသတင်းတွေကိုကိုရဲမင်းထွန်းနဲ့အတူပြောပြပေးပါမယ်။ဆင်းရဲတဲ့နိုင်ငံတွေမှာကိုရိုနာဗိုင်းရပ်စ်ကာယောဂါပိုးပြန့်ပွားမှုမရှိအောင်အကူအညီပေးဖို့နဲ့လူသန်းပေါင်းများစွာရဲ့အသက်အန္တရာယ်ကိုအကာအကွယ်ပေးနိုင်ဖို့ဒေါ်လာငွေဘီလီယံနဲ့ချီပြီးလိုအပ်နေတာကြောင့်အကူအညီရန်ပုံငွေကိုတိုးမြှင့်ချထားပေးဖို့ကုလသမဂ္ဂကပန်ကြားလိုက်ပါတယ်။ဒီကာယောဂါအတွက်မတ်လ25ရက်နေ့ကကနဦးဖြစ်တဲ့ဒေါ်လာ1ဘီလီယံတောင်းခံခဲ့တာအတွက်1ဘီလီယံကျော်ရန်ပုံငွေရလာတာဟာအစကောင်းတဲ့လက္ခဏာဖြစ်ကြောင်းနဲ့အခုရန်ပုံငွေပိုးပြီးတိုးဖို့လောက်အောင်မှာဖြစ်ကြောင်းကုလသမဂ္ဂအတွင်းမှုချုပ်အန်တိုနီယိုဂူတာရက်စ်ကကြေညာပြနေမှာပြောပါလေ
$6.7 billion
ကမ္ဘာတစ်လုံးဒီယောဂါပိုးပြန့်နှံ့မှုကိုတားဆီးနိုင်မှုနဲ့လူသန်းပေါင်းများစွာကိုအကာအကွယ်ပေးနိုင်မှုကုလသမဂ္ဂဟာဒေါ်လာ $6.9 billion လိုအပ်နေတယ်လို့ပြောထားတာပါဒီကယောဂါဟာကမ္ဘာဆင်းရဲတဲ့နိုင်ငံတွေမှာဆူဆူဝါဝါထိခိုက်စေနိုင်တာဖြစ်ပြီးဒါဟာကဘာကြီးတစ်ခုလုံးအတွက်အန္တရာယ်ရှိနေတယ်လို့ကုလသမဂ္ဂကထပ်တလဲလဲသတိပေးနေတာဖြစ်ပါတယ်။ကုလသမဂ္ဂလူသားချင်းစာနာမှုဆိုင်ရာအကြီးအကဲမတ်လော့ကော့ကလည်းဖွံ့ဖြိုးဆဲနိုင်ငံအများအပြားမှာနောက်3လကနေ6လအတွင်းဒီကာယောဂါဖြစ်ပွားမှုအခြေအနေဟာအထွတ်ထိပ်ကိုရအောင်မှာမဟုတ်ဘူးလို့ခန့်မှန်းထားပေမဲ့လက်ရှိအချိန်မှာကိုပဲအလုံးလက်မဲ့ဖြစ်ပြီးဝင်ဝင်မရှိတာစမ်းသရိတ်ကမလုံးမလောက်ဖြစ်နေတာနဲ့ကလင်းငယ်တွေကိုကာကွယ်ဆေးထိုးမပေးနိုင်တာလို့အနောက်လက္ခဏာဆောင်တဲ့အနေအထားတွေတွေ့နေရတယ်လို့ပြောပါတယ်။ WFP ကမ္ဘာစားနပ်ရိက္ခာအစီအစဉ်ဖွဲ့အကြီးအကဲကလည်းလက်ရှိမှာဒီကာယောဂါပြဿနာအပြင်စားနပ်ရိက္ခာပြဿနာပါကြုံနေရတာဖြစ်ပြီးအခုချိန်မှာဒါကိုအရေးတူမလုပ်ဆောင်မှုဆိုရင်ကမ္ဘာကြီးမှာအခုထက်အဆတရာပိုးပြီးဆိုးလာနိုင်တယ်လို့သတိပေးပါတယ်။ American နိုင်ငံ John Hopkins တက္ကသိုလ်စစ်တမ်းမှာတော့ကျေတပြင်းနေ့ထိ Coronavirus ကာယောဂါပိုးကူးစက်ခံရသူဟာကမ္ဘာတစ်လွှားမှာ3,800ကျော်ရှိနေပြီးတေဆုံးရသူက2,600ခွဲကျော်ရှိနေပြီဖြစ်ပါတယ်။ရုရှားနိုင်ငံဟာခြေတပြင်းနေမှာပြင်းထန်တဲ့ဂျာမနီနိုင်ငံတွေထက်ကိုရိုနာဗိုင်းရပ်စ်ရောဂါပိုးအကူးဆက်ခံရသူအရေအတွက်ပိုများသွားတာမို့အခုဆိုကမ္ဘာမှာဒီရောဂါပိုးအကူးဆက်ခံရသူပြင်းစမမြောက်အများဆုံးနိုင်ငံဖြစ်လာနေပါပြီ။အစိုးရထုတ်ပြန်တဲ့စာရင်းမှာလွန်ခဲ့တဲ့24နိုင်အတွင်းအကူးဆက်ခံရသူ11,000ကျော်ဖြစ်လာတာကြောင့်အခုချိန်ထိဒီရောဂါအကူးဆက်ခံရသူက3,900ကျော်ဖြစ်သွားတယ်လို့ဖော်ပြထားတာပါ။ဒါကြောင့်ဒါဂျာမနီပြင်သစ်တို့တဲ့ပိုးပြီးများသွားတာဖြစ်ပါတယ်။ဒီရောဂါဖြစ်ပွားရဘဟုဌာနဟာမော်စကိုမြို့တော်မှာဖြစ်ပြီးညရင်းချင်းမှာပဲနောက်ထပ်အကူးဆက်ခံရသူ6,900ကျော်ဖြစ်လာတာကြောင့်အခုဆို9,000ကျော်နေပြီလို့အစိုးရကထုတ်ပြန်ပါတယ်။ဒါပေမဲ့မော်စကိုမြို့တော်ဝန်ကတော့အစိုးရထုတ်ပြန်တာတဲ့3,000ကျော်ပိုများပြီး3,000လောက်ရှိနေနိုင်တယ်လို့ခန့်မှန်းပါတယ်။မော်စကိုမြို့ရနဲ့ရုရှားတခြားဒေသတွေမှာအတော်အလာကန့်တတ်ထားတာသတင်း6ပတ်ရှိနေပါပြီ။ကိုရိုနာဗိုင်းရပ်စ်ကာယောဂါကြောင့်ဥရောပနဲ့အမေရိကန်ပြည်ထောင်စုတွေမှာအကူးဆက်ခံရသူနဲ့တေဆုံးသူတွေများနေချိန်မှာပဲအတော်အလာကန့်တတ်မှုတွေလှုပ်ထားတဲ့ဖွံ့ဖြိုးဆဲနိုင်ငံတွေမှာတော့ကျန်းမာရေးစနစ်တွေကမကောင်းတဲ့အပြင်ဒီယောဂါပိုးရှိမရှိဆန်းသတ်မှုတွေတခြားယောဂါအတွက်ကာကွယ်ဆေးထိုးတာတွေနဲ့ကုသတာတွေမှာပါထိခိုက်နေတာကြောင့်တန်းနဲ့ချီတဲ့သူတွေအတွက်အသက်အန္တရာယ်တိတ်ကြီးနေတယ်လို့ကျန်းမာရေးတာဝန်ခံတွေကသတိပေးပါတယ်။နိုင်ငံအစိုးရတွေအနေနဲ့ကိုရိုနာဗိုင်းရပ်စ်ကာယောဂါအတွက်ကာဝယ်ကုသဖို့ကာဝယ်ဆေးထုတ်နိုင်ဖို့ပဲလုံးပန်းနေကြတာကြောင့်တခြားကူးစက်ယောဂါတွေအတွက်သတိမမူနိုင်ပဲဖြစ်နေတာပါ။ကာဝယ်ဆေးထုတ်တဲ့လုပ်ငန်းတွေမလုပ်နိုင်တဲ့အတွက်ခလီးငယ်118တန်းလောက်ဟာဝက်သက်ယောဂါအန္တရာယ်နဲ့ကျုံ့နိုင်တယ်လို့ကုလသမဂ္ဂကလီးများရန်မုံငွေအဖွဲ့ UNICEF ကသတိပေးထားတယ်လို့ကာကွယ်ဆင်းနဲ့ကာကွယ်နိုင်တဲ့ TV တို့နမိုးနီးယားတို့ညှပ်ဖြားတို့လိုယောဂါရှင်တွေအတွက်ကာကွယ်ဆင်းရောကုသမှုပါကောင်းကောင်းမပေးနိုင်ကြဘူးလို့ကျန်းမာရေးတာဝန်ရှိသူတွေကပြောပါတယ်။အမေရိကန်နိုင်ငံမှာအလုံးလက်မဲ့ခံစား권ရှောက်ထားသူအရေအတွက်ပြီးခဲ့တဲ့သတင်းပတ်ထဲမှာရော့ချသွားခဲ့ပေမဲ့အခုချိန်ထိနိုင်ငံစီးပွားရေးအခြေအနေဆက်ပြီးဆိုးနေစေမို့အလုံးလက်မဲ့ခံစား권ရှောက်ထားမဲ့သူနောက်ထပ်3,200လောက်ရှိနေတာပါ။မတ်လလယ်လောက်ကလေးကစက်ရုံတွေဈေးဆိုင်တွေစားတောက်ဆိုင်တွေနဲ့ရုံးတွေအပါအဝင်လုပ်ငန်းခွင်တွေကိုပိတ်ခဲ့တဲ့နောက်အဲ့ဒီကအလုပ်သမားတွေအလုပ်လက်မဲ့ခံစား권ရှောက်ထားခဲ့ကြတာမို့အခုဆိုရှောက်ထားသူပေါင်း33,000ခွဲရှိနေပြီလို့အလုပ်သမားဝန်ကြီးဌာနကပြောပါတယ်။ဒါကအလုပ်သမား9ယောက်မှ1ယောက်လောက်ကခံစား권ရှောက်ထားခဲ့တာဖြစ်ပါတယ်။အခုကာယောဂါဖြစ်နေချိန်မှာတော့ အစိုးရကတပတ်ကိုဒေါ်လာ600နဲ့လေးလထပ်ဆောင်ပေးမှာလည်းဖြစ်ပါတယ်
American တဲ့မနေ့ဖက်မြန်မာဘာသာအစီအစဉ်တွေကိုမနေ့6နာရီကနေ9နာရီထိလိုင်းဒိုမီတာ24 kHz 12133ညလိုင်းဒိုမီတာ40 kHz 9133ညလိုင်းဒိုမီတာ51 kHz 5805နဲ့လိုင်းဒိုမီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်ကျွန်တော်ရမတော်မှာသတင်းတွေကိုဆက်လက်ကြီးညာပေးသွားပါမယ်ထိုင်းနိုင်ငံအတွင်းမှာရှိတဲ့ရွှေပြောင်းလူသားတွေအသုံးပြုနိုင်ဖို့ COVID-19 ရေးပေါ်တယ်လီဖုန်းလိုင်းဝန်ဆောင်မှုကိုစတင်လိုက်ပြီးလို့ထိုင်းနိုင်ငံကူးစက်ရောဂါထိန်းချုပ်ရေးဌာနကပြောပါရယ်။နိုင်ငံအတွင်းကရွှေပြောင်းလူသား 2.9 သန်းကြားရောဂါကူးစက်မှုအန္တရာယ်ရောပါစေဖို့အခုလိုအထူးရေးပေါ်လိုင်းကိုဖွင့်ပေးတာလို့လည်းထိုင်းလူထုကျန်းမာရေးဝန်ကြီးဌာနကပြောပါရယ်။ဒီရေးပေါ်လိုင်းကိုမြန်မာ၊ခမာ၊လာအိုနဲ့ဗီယက်နမ်စကားတွေနဲ့ဆက်သွယ်နိုင်ပါရယ်။မြန်မာနဲ့တခြားရှေ့ပြောင်းလူသားတွေအနေနဲ့ COVID-19 အကြောင်းဆက်သွယ်မေးမြန်းလိုရဆိုရင်အရေးပေါ်လိုင်း1422ကိုဆက်သွယ်ရမှာဖြစ်ပါတယ်။စင်ကာပူနိုင်ငံမှာရှိတဲ့ပြပကလာတဲ့ရှေ့ပြောင်းလူသားတွေအကြားရောဂါကူးစက်မှုတော့မြန်မာတော်ကိုတွေ့ရှိရပြီးတဲ့နောက်မှာရှေ့ပြောင်းလူသားတွေကိုကူးစက်မှုအန္တရာယ်များတဲ့သူတွေအဖြစ်ထိုင်းကျန်းမာရေးဝန်ကြီးဌာနကသတ်မှတ်ခဲ့ပါတယ်။ထိုင်းနိုင်ငံမှာအိန္ဒိယနိုင်ငံတွေကလာတဲ့အလုပ်သမားတွေအများအပြားရှိကြောင်းအခုဖွင့်လှစ်ပေးတဲ့အရေးပေါ်တယ်လီဖုန်းလိုင်း1422ကရှေ့ပြောင်းလူသားတွေကို COVID-19 ရောဂါအခြေလက်တွေကိုမှတ်မှန်ကန်ကန်ပေးနိုင်လိမ့်မယ်လို့မျှော်လင့်ကြောင်းထိုင်းကူးစက်ရောဂါထိန်းချုပ်ရေးဌာနအကြီးအကဲစူဝနာချိုင်ဝတ်တနိုင်ချင်းခါရိုချိုင်ကပြောပါတယ်။ဒီရေးပေါ်လိုင်းကိုထိုင်းနိုင်ငံအတွင်းက NGO တွေနဲ့ကမ္ဘာ့ကျန်းမာရေးအဖွဲ့တို့နဲ့ပူးပေါင်းပြီးဖွင့်ပေးခဲ့တာလို့လည်း Bangkok Post သတင်းစာမှာဖော်ပြထားပါတယ်ခင်ဗျာ။ဩစတြေးလျနိုင်ငံမှာ COVID-19 ရောဂါစတင်ဖြစ်ပွားတော့လူအများအာယုံအစိုက်ခံရဆုံးဖြစ်ခဲ့တဲ့အပျော်စီးသမွန်ကြီး Ruby Princess အခုကဖိလစ်ပိုင်နိုင်ငံမနီလာစစ်ကမ်းကိုရောက်ရှိနေပြီဖြစ်ပါတယ်။သမွန်ပေါ်ကဖိလစ်ပိုင်လူမျိုးဝန်ထမ်းတွေအနေနဲ့ COVID-19 ရောဂါရှိမရှိစမ်းသပ်စစ်ဆေးခံပြီးတဲ့နောက်သမွန်ပေါ်ကနေကမ်းပေါ်တက်ခွင့်ရမှာဖြစ်ပါတယ်။ဩစတြေးလျနိုင်ငံမှာမလ13ရက်နေ့က Ruby Princess သမွန်စိုက်ကအပြီးမှာသမွန်ပေါ်စီလာတဲ့ခီးတဲ့တွေကတဆင်ရောဂါပြန့်နှံ့မှုအများကြီးတိုးတွားခဲ့တာပါ။အဲ့ဒီတမောစီရတူရီတဲကလူ900ကျော်မှာ COVID-19 virus ပိုးကူးစက်နေတာတွေ့ခဲ့ရပါတယ်။ဩစတြေးလျမှာ virus ကြောင့်သေဆုံးသူ68ယောက်ရှိခဲ့ပြီးအဲ့ဒီတဲကလေးပုံတစ်ပုံကဒီတမောကြီးနဲ့ဆက်နွယ်ကူးစက်ခံရတာလည်းဖြစ်ပါတယ်။လူပေါင်း 2,900 လောက်ကိုကျန်းမာရေးစံသက်စစ်ဆေးမှုတွေမလုပ်ဘဲကန့်တက်ခွင့်ပြုခဲ့တာနဲ့ပတ်သက်လို့ဩစတြေးလျအထူးစုံစမ်းရေးကော်မရှင်တခုကဒီအပတ်ထဲကျန်းမာစစ်ဆေးပွဲတွေလုပ်နေပါတယ်။ပြီးခဲ့တဲ့လတဲ့အဲ့ဒီတမောပေါ်မှာပါရှိတဲ့နိုင်ငံ15နိုင်ငံကတမောဝန်ထမ်း900ကျော်ကိုနေရက်ကိုပြန်ပို့ခဲ့ပြီလို့လည်း writer သတင်းမှာဖော်ပြပါရှိပါတယ်ခင်ဗျာ။ COVID-19 ရောဂါရှိမရှိစစ်ဆေးဖို့ဓာတ်ခွဲနမူနာယူရမှာအသုံးပြုတဲ့နှာခေါင်းတုပ်ပတ်အတန်ထုတ်လုပ်တဲ့ California အခြေစား COVID Diagnostics ဆေးပညာ company ကို Apple ဒီပညာ company ကြီးက American Dollar 10,000 အကူအညီပေးသွားမယ်လို့ပြောပါတယ်။ဇူလိုင်လအစောပိုင်းလောက်မှာတပတ်ကိုဓာတ်ခွဲနမူနာယူတဲ့နှာခေါင်းတုပ်ပတ်အတန်တသန်းထုတ်လုပ်ဖို့ယူရခြင်းနဲ့ Apple ကအခုလိုကူညီလိုက်တာပါအခုလိုအကူအညီပေးတဲ့အတွက်အဲ့ဒီကုမ္ပဏီအနေနဲ့အလုပ်ရုံတွေတိုးချဲ့သွားနိုင်မှာဖြစ်တယ်လို့ကယ်လီဖိုးနီးယားပြည်နယ်တောင်ပိုင်းမော်ရီယတာမြို့မှာလည်းအလုပ်ကိုင်အသင်း90လောက်ဖန်တီးပေးနိုင်လိမ့်မယ်လို့ပြောပါတယ် COVID Diagnostic Company အတွက် Apple ကအခုလိုငွေကြေးထောက်ပံ့ပေးတဲ့အပြင်လိုအပ်တဲ့စက်ပစ္စည်းအသစ်တွေကိုလည်း Pennsylvania ပြည်နယ်နဲ့ Wisconsin ပြည်နယ်အခြေစိုက်ကုမ္ပဏီတွေကနေမာရီတက်ဆင်ပေးသွားမှာဖြစ်ပါတယ်။ American ပြည်ထောင်စုမှာ COVID-19 ရောဂါစစ်ဆေးတဲ့ကရိယာတွေနဲ့အထောက်ကူပစ္စည်းတွေလိုသလောက်မရှိတာကရောဂါရှိသူတွေကိုရှာဖွေဖော်ထုတ်ရမှာနှောင့်နှေးနေရပါတယ်။အခုလိုကူညီရတာကြောင့် Copan Diagnostic Company အနေနဲ့ American နိုင်ငံတော်ကစေယုံတွေအတွက်တပတ်ကိုနှာခေါင်းတုပ်ပတ်တန်ထောင်ချီထုတ်လုပ်နေတဲ့အစီအကနေတပတ်ကိုတန်းကျော်ထိတိုးမြင့်ထုတ်လုပ်သွားနိုင်မယ်လို့ပြောပါတယ်ခင်ဗျာ။COVID-19 ကာယောဂါကာလအသွားလာတွေပိတ်ပင်ကန့်သက်ထားတဲ့ဥရောပနေရာတော်တော်များများမှာအိမ်တွင်းအကျန်းဖက်မှုပြဿနာတွေတိုးလာနေတဲ့အပေါ်စိုးရိမ်ပူပန်မိတယ်လို့ကမ္ဘာ့ကျန်းမာရေးအဖွဲ့ WHO ကပြောပါတယ်။ကာယောဂါဖြစ်ပွားနေတဲ့အချိန်တွင် Belgium, Britain, ပြင်သစ် Russia နဲ့ Spain နိုင်ငံတွေအပါအဝင်ဥရောပနိုင်ငံတွေမှာအမျိုးသားအမျိုးသမီးနဲ့ကလေးတွေအကြားအိမ်တွင်းအကျန်းဖက်မှုနဲ့အချင်းချင်းဆက်ဆံရေးမပြေလည်တာကိုအခြေခံတဲ့အကျန်းဖက်မှုတွေတိုးလာတာကိုတွေ့နေရကြောင်းဥရောပဒေသဆိုင်ရာ WHO အကြီးအကဲဒေါက်တာ Hans Kluge ကသတင်းရင်းတွေကပြောပါတယ်။စီးရင်အတီကြကိုသိရဖို့ခက်ခဲပေမဲ့အမျိုးသမီးတူရဲ့60ရာခိုင်နှုန်းဟာအိမ်တွင်းအကျန်းဖက်မှုနဲ့ရင်ဆိုင်နေရကြောင်းအရေးပေါ်တယ်လီဖုန်းလိုင်းကိုခေါ်ဆိုအကူအညီတောင်းတာကလည်းအရင်ထက်9ဆပိုများလာကြောင်းဒေါက်တာ Kluge ကပြောပါတယ်။အသွာလာလှုပ်ရှားမှုတွေကိုနောက်ထပ်6လလောက်အထိဆက်ပိတ်ထားအောင်မယ်ဆိုရင်ကျမခွဲခြားဆက်ဆံတာကနေပေါ်ပေါက်လာနိုင်တဲ့အကြမ်းဖက်မှုကတစ်ကမ္ဘာလုံးတိုင်းတာအနေနဲ့နောက်ထပ်73တန်းလောက်အထိတွေ့ကြုံလာနိုင်တယ်လို့ WHO ကခန့်မှန်းထားကြောင်းဒေါက်တာ Kluge ကပြောပါတယ်။ ဒီကိစ္စကိုဖြေရှင်းဖို့အဖြေတစ်ခုလည်းမရှိတာကြောင့်ပြဿနာကိုရင်ဆိုင်နေရသူတွေစီကိုအခုကြီးရောက်နိုင်စေဖို့အစိုးရတာဝန်ရှိသူတွေကလှုံ့ဆော်ပေးဖို့လိုတယ်လို့လည်းဒေါက်တာကလူးရှ်ကတိုက်တွန်းလိုက်ပါတယ်။အီတလီနိုင်ငံမှာတော့အရေးပေါ်တယ်လီဖုန်းလိုင်းကိုခေါ်စီရမလို့ပဲအခုကြီးရနိုင်တဲ့ဖုန်း application တွေတည်တွင်ထားရှိပြီးပြည်သင့်တဲ့စပိန်နိုင်ငံတွေမှာတော့ရှုဝတ်သင်္ကေတကုဒ်နံပါတ်သုံးပြီးစီးဆိုင်တွေကိုသတင်းပြဖို့သတိပေးနိုင်တဲ့စနစ်ကိုဖန်တီးထားပါတယ်ခင်ဗျာ။တောက်ကြနေမနေ့ပိုင်းနောက်ဆုံးရသတင်းတွေကိုနားဆင်ပြီးမှာတော့သတင်းတော်အနေနဲ့အပတ်စဉ်ကဏ္ဍတွေကိုဆက်လက်နားဆင်နိုင်ပါပြီခင်ဗျာ
။ကမ္ဘာကပ်ရောဂါကြောင့်ထိခိုက်မှုကြီးမားမားရှိခဲ့တဲ့ဟိုတယ်နဲ့ခီးသွွားလုပ်ငန်းတွေပြန်လည်လည်ပတ်နိုင်ဖို့အစိုးရဘက်ကကူညီထောက်ပံ့ရေးအစီအစဉ်တွေလုပ်ခဲ့ပေမဲ့ပွင့်လင်းမြင်သာမှုအားနည်းတာကြောင့်အကျိုးသက်ရောက်မှုမရှိသေးဘူးလို့ဟိုတယ်လုပ်ငန်းရှင်တွေဘက်ကယူဆတဲ့သတင်းကိုကြေပြပေးသွားပါမယ်။ကပ်ဘေးအလွန်စီးပွားရေးကူဆောင်မှုအစီအစဉ်အနေနဲ့ COVID-19 တုံ့ပြန်ရေးရန်ပုံငွေရထားပြီးအစိုးရကထိခိုက်သွားတဲ့စီးပွားရေးလုပ်ငန်းတွေကိုကူညီဖို့အတွက်လက်လုံးမှာတော့ကျပ်ငွေဘီလီယံ100ကျော်ရထားသတ်မှတ်သုံးဆွဲခဲ့တာပါ။ချင်းငွေကိုတစ်နှစ်ကိုအတူနှုန်း100ဂိုင်းနှုန်းနဲ့တစ်နှစ်သတ်မှတ်ထုတ်ချေးသွားတာဖြစ်ပါတယ်။ပထမအတုပ်ချင်းငွေထုတ်ချေးမှုပိုင်းမှာတော့တိကျစွာစစ်ဆေးနိုင်မှုအားနည်းချက်တွေရှိခဲ့တယ်လို့လုပ်ငန်းတစ်ခုချင်းစီအလိုက်သတ်မှတ်ချက်ချင်းငွေချပေးမှုပိုင်းမှာလည်းအားနည်းတာတွေရှိခဲ့တယ်လို့ဟိုတယ်လုပ်ငန်းရှင်များအသင်းဒီဥက္ကဋ္ဌဦးခင်အောင်ထွန်းက VOA ကိုပြောပါတယ
်။မြန်မြန်ထုတ်ပေးရမယ်ဆိုတဲ့ဟာရှိနေတော့ဗျာ။သူကလည်းဟိုဆာဆာရဲ့ပုံမှာတင်လာတဲ့ဟာဒီပုံမှာ criteria နဲ့ဆာပါ1000တောင်းလာတဲ့လူဟလာ200 300 400 500ဒီလိုမျိုးထုတ်ပေးလိုက်တာပေါ့နော်ဥပမာ။ထုတ်ပေးလိုက်တဲ့ဟာပုံမှာ ground တော့တခြား check မလုပ်နိုင်ဘူး။ဟလာစစ်စစ်တဲ့ဖက်မှာဘက်ကလည်းအားနဲ့ချက်တွေရှိကောင်းရှိသွားနိုင်တယ်။ဒါဆိုဟိုတနေ့ကိုရာချီပြီးတော့ဟိုစစ်ရအားနည်းချက်ရှိပါမယ်စစ်တဲ့ဘက်ကအားနည်းချက်ရှိပါတယ်ဆိုတော့ပြန် review လုပ်ပြီးတော့ရာသီရထားတဲ့လူတွေကိုပြန်ပေးတာမျိုးပေါ့လိုအပ်နေတဲ့လူတွေကိုတခြားသိဆိုင် case ကြည့်ပေးတာမျိုးပေါ့
ရန်ပုံငွေအစီအစဉ်ကလည်းဟိုတယ်လုပ်ငန်းနဲ့အထည်ချုပ်လုပ်ငန်းအပါအဝင်လုပ်ငန်းပေါင်း200ကျော်ကိုချင်းငွေထုတ်ချေးခဲ့တာဖြစ်ပါတယ်ဒီနေရာမှာတချို့လုပ်ငန်းတွေကိုချင်းငွေချထားတာမှာလုပ်ငန်းလေပတ်လောက်အောင်မလောက်မငါဖြစ်နေတယ်လို့ဝေဖန်မှုတွေလည်းရှိနေပါတယ်နောက်ပြီးဟိုတယ်ခီးသွားလုပ်ငန်းပြည်တော်စုဝင်ကြီးရဲ့မိသားစုပိုင်းလုပ်ငန်းကိုကျန်ငွေသိန်းထောင်ကနန်းချင်းငွေချပေးထားတဲ့အပေါ်မှာလဲဝေဖန်ပြစ်တင်မှုတွေရှိခဲ့ပါတယ်။ပထမဆုံးကြုံခဲ့ရတဲ့အခြေအနေမျိုးလွဲချော်မှုတချို့ရှိကောင်းရှိနိုင်တယ်လို့ဦးခင်အောင်ထွန်းကတော့ယူဆပါတယ်
။အများဆုံးလို့ရတဲ့အကြောင်းဟုတ်လား။တချို့အားနည်းချက်တွေရှိတယ်ဆိုရင်ကျွန်တော်တို့ကအခုပြန်တင်ပြဖို့ဟိုလုပ်နေတဲ့ဟာတွေကတော့စတဲ့ company တွေတချို့ရှိမယ်။၆လပဲရှိမယ်၊တစ်နှစ်ပဲရှိမယ်၊တစ်နှစ်ခွဲပဲရှိမယ်ပေါ့နော်။အဲ့အရာတွေကိုလည်းကျွန်တော်တို့ကစဉ်းစားပြီးလို့ဒါဆိုတော့တို့ investment တွေထည့်ထားတယ်လုပ်ထားတယ်ဥချင်းကလုံးဝမထောက်ပံ့ဘူးလို့ပြောလိုက်ရင်တို့ပြိုလဲသွားလိမ့်မယ်ပြည်လားဒါဖြစ်ဒါတွေကိုလည်းကျွန်တော်တို့လုပ်ပေးဖို့လိုတယ်နောက်တစ်ခုကကျတော့ချင်းဝေကိုရှုံးတဲ့ခါမှာတချို့ sufficient မဖြစ်ခဲ့ဘူးဒါနဲ့လုပ်ငန်းဆက်လက်ရှင်တန်မှဟလာလောလောဆယ်မှာလုပ်သားတစ်ဝက်လျှော့လာလိုက်ရမယ်ဒါပေမဲ့နောက်သူ့လုပ်ငန်းကောင်းလာရင်တစ်နှစ်နှစ်နှစ်သုံးနှစ်ပြီးမှသူ 100% တရားပြန်ဖြစ်လာနိုင်တယ်ဒါမျိုးတွေဆိုလဲအခုတော့မဟုတ်ဘူးလေနော်နောက်နောက်လာတော့နောက်မှာဆင်းစစ်ပြီးတော့ပြန်ချပေးရမယ်နောက်တစ်ခုကတော့တကယ်လုပ်ငန်းကိုတော်တော်လေးထိလိုက်ပါလို့ဒီလုံးနဲ့shop လုံးနဲ့မလုံလောက်ရင်သူတစ်ခုပါပေးနိုင်မှာဘုံတည်ပြီးတော့အထူးချင်းတွေလိုမျိုးအစိုးရကချပေးတင်တယ
်လိုအပ်တော့မရသေးတဲ့လုပ်ငန်းရှင်တွေကိုလည်းထပ်မံတိုးမြှင့်ကူညီပေးသွားဖို့တာဝန်ရှိသူတွေကိုတင်ပြသွားမယ်လို့ဦးခင်အောင်ထွန်းကပြောပါတယ်ဒီကယောဂါဆိုကြီးကအချိန်ဘလောက်ယူသွားမလဲဆိုတာသိဖို့ခက်ခဲနေစေဒီအချိန်မှာစီးပွားရေးလုပ်ငန်းတွေရှင်သန်နိုင်ဖို့ဆိုရင်တေချာတိကျတဲ့အချက်လက်တွေနဲ့ငွေကြေးထောက်ပံ့ပေးနိုင်ဖို့လိုအပ်တယ်လို့ခီးသွွားလုပ်ငန်းရှင်များအသင်းနာရီကဦးသက်လွေတို့ကပြောပါတယ်
ကျွန်တော်ကတော့ဒီဟာဟိုတိရမှုမရှိဘူးလို့တော့ပြောနိုင်ပေမဲ့နှီးကွေးမှုတွေတော့ရှိခဲ့တယ်။ဘာလို့လဲဆိုတော့ပထမဆုံးအတွေ့အကြုံဖြစ်တယ်လို့လောရတဲ့အင်အားတွေကလည်းကန့်သတ်ချက်တွေရှိတယ်။ခုနဟို transparency ဘာလို့မရှိလဲဆိုတာလည်းဟိုခုနအတွေ့အကြုံနဲ့ဆိုင်လို့ဆိုတချို့ကိစ္စတွေမှာပုံမှန်လေးပြောလိုက်ရင်လည်းဆိုတော့ပေါ့ဟိုမလိုလားတာတွေအဲနှောင့်နှေးမှုတွေရှိပါလဲကျောက်သွားတာလေးလည်းပါမှာပေါ့နော်အဲဒါကြောင့်ဒါတွေကိုဖြစ်စီချင်တာကတော့ဖြစ်စီချင်တာကတော့ဒီလိုကြရင်ဒီကုမ္ပဏီကဒီလောက်တောင်းတယ်ဒီလောက်တော့လည်းပြေးနိုင်တယ်ဘာကြောင့်ပြေးနိုင်လဲဆိုတော့သူ့ရဲ့အဲ value တန်ဖိုးအနေထားကိုပြစ်ချက်ကြည့်တဲ့အခါကျတော့ဘယ်လိုမပြည့်လို့ဆိုလို့ရှိတယ်ဘယ်လိုတွေအဲဟိုပါပေါ့အကွန်ဆာမှုပဲဖြစ်ဖြစ်သူ့ရဲ့ဝင်ငွေအများပြနိုင်မှုဖြစ်ဖြစ်သူ့ရဲ့ business plan ပဲဒါတွေအကြောင်းလို့ဒီအမှတ်တွေကြောင့်လည်းလို့ပြစ်တယ်ဆိုတာမျိုးကိုပုံဝင်လာချပြလိုက်ဒီကမပြောတော့ဒီအရေးကဖြစ်ဘာပေတံနဲ့တိုင်းလဲဆိုတော့တိရမှုရှိလားမရှိလားဆိုတော့တိရမှုတော့အတိုင်းတာဘူးလို့ရှိပါတယ်လို့ပဲပြောချင်ပါတယ်
အ ခုအစိုးရချင်းွေတွေဟာကပေးကြောင့်အမှန်တကယ်ထိခိုက်မှုရှိတယ်နိုင်ငံသားပိုင်လုပ်ငန်းတွေကိုအခွန်ပေးဆောင်မှုနဲ့အလုပ်သမားတွေအတွက်လူမှုဖူလုံခြေထည့်သွင်းမှုလုပ်ငန်းလက်ပတ်မှုဝန်ထမ်းခံထားမှုတွေအပေါ်ကြည့်ပြီးလုပ်ငန်းရွေးချယ်မှုနဲ့ချင်းွေပမာဏကိုသတ်မှတ်ဆုံးဖြတ်ခဲ့တာဖြစ်တယ်လို့အစိုးရဘက်ကထုတ်ပြန်ထားပါတယ်။ကျွန်မမိခါပါရန်ကုန်ကနေဒီသတင်းပေးပို့နေရဖြစ်ပါတယ်။
ဝါဒဝမ်ကိုရိုနာဗိုင်းရပ်စ်ရင်ဆိုင်နေရချိန်မှာဗိုင်းရပ်စ်တိုက်ဖျက်ဖို့အတွက်ဗုဒ္ဓရဲ့အဆုံးအမနဲ့သင်ကြားပြသမှုတွေကိုသတိရကြဖို့အိန္ဒိယဝန်ကြီးချုပ်နရန္ဒရာမိုဒီကပြောပါတယ်။ဂေါတမမြတ်စွာဘုရားဖွားမြင်တော်မူခဲ့တဲ့ကဆုံလာပြည်နေ့ကဝန်ကြီးချုပ်နရန္ဒရာမိုဒီကအဲ့လိုပြောခဲ့တာကိုရိုက်တာသတင်းဆောင်ပါကိုအခြေခံပြီးပြောပြပေးမှာဖြစ်ပါတယ်။ကျွန်တော်ရန်နိုင်ပါ။ကမ္ဘာတော်မှာအခုလိုကိုဗစ် -19 ကာယရောဂါဆိုးကြီးနဲ့ရင်ဆိုင်နေရချိန်မှာဗုဒ္ဓမြတ်စွာဘုရားရဲ့အဆုံးအမတွေကဒီစိန်ခေါ်မှုတွေကိုရင်ဆိုင်ကျော်လွှားဖို့အတွက်အသင့်တော်ဆုံးဖြစ်တယ်လို့အိန္ဒိယဝန်ကြီးချုပ်နရန္ဒရာမိုဒီကမေလ9ရက်နေ့ကကြားရောက်ခဲ့တဲ့ကဆုံလာပြည်နယ်မှာပြောကြားလိုက်ပါတယ်
။ साथियों ऐसे समय में जब दुनिया में
ကမ္ဘာတော်မှာအခြေအနေမတည်မငြိမ်တဲ့ဝယုံသုံးကားဖြစ်နေချိန်မှာအချိန်တော်များများဝမ်းနည်းပူဆွေးတာတွေစိတ်ပျက်အားရောတာတွေမျောလင်းချင်မဲ့တာတွေတိတ်ကိုခံစားကြရပါတယ်။အဲ့လိုအချိန်မှာဗုဒ္ဓအဆုံးအမတွေကအသင့်တော်ဆုံးဖြစ်ပါတယ
်။ကဆုံလာပြည့်နေ့ဟာဂေါရမမြတ်စွာဘုရားကိုဖွားမြင်တော်မူတဲ့နေ့ဖြစ်သလိုဘုရားအဖြစ်ကိုရောက်တဲ့နေ့လည်းဖြစ်တဲ့အပြင်ပြိဋိနိဗ္ဗာန်ဆန်တဲ့နေ့လည်းဖြစ်တာကြောင့်ဗုဒ္ဓဘာသာဝင်တွေအထွတ်မြတ်ထားရနေ့တစ်နေ့ဖြစ်ပြီးအိန္ဒိယဝန်ကြီးချုပ်မိုဒီကတနိုင်ငံလုံးကိုအဲ့လိုပြောကြားခဲ့တာဖြစ်ပါတယ်။ဒါမဲ့လည်းကမ္ဘာတစ်ဝန်းမှာကိုရိုနာဗိုင်းရပ်စ်ကူးစက်မှုတွေကြောင့်အိန္ဒိယနိုင်ငံအရှေ့ပိုင်းဘီဟာပြည်နယ်ဗုဒ္ဓဂါယာမြို့မှာလွန်ခဲ့တဲ့နှစ်2005ကျော်ကဘုရားအဖြစ်ရောက်တော်မူခဲ့တဲ့မဟာဘောဓိကျောင်းဆောင်နေရာအပါအဝင်ကမ္ဘာတစ်ဝန်းမှာပါကဆုံလာပြည့်နေ့အခမ်းအနားတွေကိုတခန်းတနာကျင်းပတာမျိုးတွေမလုပ်ခဲ့ကြပါဘူး
။ဘဂဝန်ဘုဒ္ဓ कहते थे कि मानव को निरंतर ये प्रयास करना चाहिए
ဒီလိုနေနဲ့အခုလိုအခက်အခဲဒုက္ခတွေကိုကျော်လွှားရုံထွက်နိုင်ဖို့အမြဲတမ်းကြိုးပမ်းနေရမယ်လို့ဘုရားကဆုံးမခဲ့ပါလ
ေ။
ဒါတွေကိုစိတ်ပြတ်နေလို့မရပါဘူး။ဒီနေ့လိုအချိန်မှာဆိုရင်လည်းကျွန်တော်တို့အားလုံးဟာဒီလိုအခက်အခဲကြုံနေရတဲ့ကာလကြီးကနေရုန်းထွက်နိုင်ဖို့အဆက်မပြတ်ကြိုးပမ်းနေကြတာဖြစ်ပါတယ
်။နှစ်စဉ်နှစ်တိုင်းအခုလိုကဆုံလာပြည့်နေ့နဲ့ကဆုံကြောင်ရီသုံးဘက်ကာလအတွင်းကမ္ဘာတော်မှာရှိတဲ့ဗုဒ္ဓဘာသာဝင်တသိန်းလောက်ဟာအိန္ဒိယနိုင်ငံဗုဒ္ဓဂါယာမြို့ကိုဘုရားဘူးခီးဖြစ်သွားလေရှိကြပြီးမဟာဘောဓိကျောင်းဆောင်နဲ့ဘုရားဖြစ်ရောက်ရှိတော်မူတဲ့ဘောဓိညောင်မင်းတွေကိုသွားရောက်ရှ िख ိုးပူတော်လေးရှိကြပါမယ်အခုနှစ်မှာတော့ဗိုင်းရပ်စ်ကူးစက်မှုတွေကြောင့်သာဖုံးကြီးတချို့နဲ့ဒေသခံဖျားဘူးတချို့ပဲဝတ်ပြုစုတောင်းခဲ့ကြပါတယ်ခင်ဗျာ
မလေးရှားနိုင်ငံမှာကိုရိုနာဗိုင်းရပ်စ်ကပ်ရောဂါကြောင့်ကန့်သက်ထားတာတွေကိုတနင်္လာနေ့ကစပြီးဖြေလျှော့ပေးလိုက်ပါပြီရောဂါကူးစက်မှာစိုးရိမ်မှုတချို့ရှိနေပေမဲ့လည်းရုံးတွေလမ်းတွေမှာလူတွေကားတွေပြန်ထွက်လာကြတဲ့အကြောင်း AFP သတင်းတပုတ်ကိုအခြေခံပြီးပြောပြပေးမှာပါကိုရိုနာကပ်ရောဂါကြောင့်အသွားအလာကန့်သက်ထားတာတွေကိုကြာကြာလုပ်ရင်စီးပွားရေးထိခိုက်မယ်ဆိုပြီးမလေးရှားဝန်ကြီးချုပ်မူဟေဒင်ယာဆင်ဟာမေလ4ရက်နေ့ကစပြီးကန့်သက်ထားတာတွေကိုဖြေလျှော့ပေးခဲ့ပါတယ်။ရုံးတွေစီးပွားရေးလုပ်ငန်းတွေပြန်ဖွင့်လို့ရပေမဲ့လည်းရောဂါထပ်ကူးမှာကိုစိုးရိမ်ရတဲ့အတွက်ကိုရိုနာဗိုင်းရပ်စ်နဲ့ပတ်သက်တဲ့လမ်းညွှန်ချက်တွေကိုတော့လိုက်နာရအောင်ပါပါ။ဗန်စရေးတဦးဖြစ်တဲ့ဂျူလီယာအက်ဒနန်ကအခြေအနေတွေပုံမှန်ပြန်မဖြစ်သေးတဲ့အတွက်စိုးရိမ်တယ်လို့ပြောပါတယ်။ကျမကတော့စိုးရိမ်ပါတယ်ဘာလို့လဲဆိုတော့အခြေအနေတွေပုံမှန်ပြန်မဖြစ်သေးပေမဲ့လည်းဝင်ကြီးချုပ်ပြောတဲ့အတိုင်းကျမတို့ခက်ခွာခွာနေရပါတယ်ဒါကြောင့်သတိထားနေရမှာပါပဲလို့ပြောသွားတာပါဂျွန်ဟော့ပကင်းတက္ကသိုလ်အချက်အလက်တွေအရမလေးရှားနိုင်ငံမှာတနင်္လာနေ့အထိယောဂကူးစက်ခံရသူ6350ကျော်ရှိပြီးသေဆုံးသူပေါင်း100ကျော်ရှိတာပါရုံးအုပ်ချုပ်ရေးမှူးတဦးဖြစ်တဲ့မိုဟာမက်အစ်ဝါဒီအစ်မေးကလည်းပြန်ဖွင့်တဲ့ကိစ္စနဲ့ပတ်သက်ပြီးစိတ်ထဲမှာဘဝင်မကြကြောင်းအခုလိုပြောပါတယ
်တက်50 50လား
ကျွန်တော်ကတော့စိတ်ထဲမှာ50 50ပါပဲတချို့လူတွေကခက်ခွာခွာနေရမဲ့စီကန်းကိုလိုက်နာပေမဲ့တချို့တွေကမလိုက်နာပါဘူးဒါပေမဲ့အားလုံးစီကန်းကိုလိုက်နာရင်တော့တမျိုးပေါ့လေလို့ပြောသွားတာပါမလေးရှားနိုင်ငံရဲ့အသွားအလာကန့်သက်တဲ့အမိန့်ဟာမူလတုန်းကတော့မေလ12ရက်နေ့မှာကုန်ဆုံးမှာဖြစ်ပြီးအခုချိန်မှာတော့စီးပွားရေးလုပ်ငန်းတွေပြန်ဖွင့်ခွင့်ပေးလိုက်ပေမဲ့ကျောင်းတွေရုပ်ရှင်ရုံတွေပြည်နယ်အချင်းချင်းကူးတန်းသွာလာမှုတွေနဲ့လူအများစုစုဝေးမဲ့နေရာတွေကိုတော့ပိတ်ထားတော့ပါပြီးခဲ့တဲ့ဧပြီလတုန်းကလည်းရောဂါထိန်းချုပ်ဖို့ထုတ်ပြန်ထားတဲ့တားမြစ်မိန့်ကိုမလိုက်နာပဲမလေးရှားနိုင်ငံစီပန်းမြို့မှာဒကြံပွဲကျင်းပခဲ့တဲ့မြန်မာနိုင်ငံသားအလုသမား60ကျော်ကိုလည်းဖမ်းဆီးအရေးယူခဲ့ပါတယ်မလေးရှားနိုင်ငံကနေကယ်ဆယ်ရေးလေယာဉ်နဲ့မြန်မာနိုင်ငံကိုပြန်ကျင်နေကြတဲ့မြန်မာနိုင်ငံသားအယောက်400လောက်ရှိတယ်လို့မလေးရှားနိုင်ငံကမြန်မာအလုသမားတန်အရာရှိက VOA ကိုပြောထားပါတယ်ခင်ဗျာကျွန်တော်ငိမ့်ချက်ပ
ါ VOA American တန်ကိုနားဆင်နေကြရတာပါဒီမှာခင်ဆိုးဝင်းပါကိုရိုနာဗိုင်းရပ်စ်အန္တရာယ်ကြောင့်ရပ်နားထားခဲ့ရတဲ့ American နှစ်တော်အစည်းအဝေးတွေပြန်လည်စတင်ချိန်မှာလွှတ်တော်အမတ်တွေကသမ္မတ Trump အစိုးရအဖွဲ့ရဲ့ကိုရိုနာဗိုင်းရပ်စ်ထိန်းချုပ်ရေးအပေါ်ကင်တွယ်ဆောင်ရွက်နေပုံနဲ့ပတ်သက်လို့ပြန်ပြီးအာရုံစိုက်လာကြတယ်ဆိုတဲ့သတင်းကိုပြောပြပေးမှာပါဒီမိုကရက်တစ်ပါတီကအများစုနဲ့ထိန်းချုပ်ထားတဲ့အောက်လွှတ်တော်မှာကုသရောဂါဆိုင်ရာအမေရိကန်ရဲ့ထိပ်တန်းပညာရှင်ဒေါက်တာအန်တိုနီဖောင်ဂျီကဗုဒ္ဓဟူးနေ့ကြားနာပွဲမှာထွက်ဆိုဖို့ရှိတဲ့ကိစ္စကိုသမ္မတထရမ့်ကပိတ်ပင်ခဲ့ပါတယ်။ Republican Party ကထိန်းချုပ်ထားတဲ့အထက်လွှတ်တော်မှာတော့နောက်သတင်းပတ်မှာလုပ်မဲ့ကြားနာပွဲမှာဒေါက်တာဖောင်ဂျီတွားပြီးပြောဆိုဖို့စီစဉ်ထားတဲ့ကြားမှာပဲအောက်လွှတ်တော်ကြားနာပွဲမှာထွက်ဆိုဖို့ကြတော့သမ္မတထရမ့်ကတားမြစ်လိုက်တာပါ။ဒီနေ့တချို့ကပိတ်ဆို့ကန့်သတ်မှုတွေကိုစတင်ဖြေလျှော့ပေးနေတဲ့အချိန်မှာပဲယောဂထိန်းချုပ်ရေးဗဟိုဌာနဒါရိုက်တာဟောင်းတွန်ဖရီဒန်ကတော့နိုင်ငံတော်မှစုစုပေါင်းတည်ဆုံးသူစီးရင်နဲ့ပတ်သက်လို့လွှတ်တော်အမတ်တွေကိုအခုလိုသတိပေးလိုက်ပါတယ
်။ There will be tragically at least 100,000 deaths from COVID by
ဒီနောက်ကုန်လောက်အထိကိုဗစ်ရောဂါကြောင့်တည်ဆုံးသူပေါင်းတသိန်းဝန်းကျင်အနည်းဆုံးရှိလာနိုင်တယ်လို့ပြောဆိုသွားတာပါ။လွှတ်တော်လုပ်ငန်းတွေပြန်ဆပြီဆိုတာနဲ့ကပ်ရောဂါကိုကင်တွယ်ဆောင်ရွက်မှုအပေါ်ပိုပြီးမေးခွန်းထုတ်နေကြပါတယ်ဒီမိုကရက်အမတ်ရိုဆာဒီလော်ရီယိုကတော့
Should the country be reopening
တိုင်းပြည်ကိုပြန်ဖွင့်ဖို့တင်ပါပြီလားအစင်းစင်းဖြစ်ကြပါပြီလားစက်သက်စစ်ဆေးမှုတွေအပြည့်အဝမရှိဘဲစီးပွားရေးလုပ်ငန်းတွေပြန်ဖွင့်ပေးတာဟာတာဝန်မဲ့ရာမကြဘူးလားလို့မေးခွန်းထုတ်လိုက်ပါတယ်နိုင်ငံအနှံ့မှာလဲကိုရိုနာဗိုင်းရပ်စ်ကြောင့်ပိတ်ထားတာတွေကိုစန့်ကျင်ကန့်ကွက်နေကြပါတယ်ဒါကတော့လူမှုကျန်းမာရေးနဲ့စီးပွားရေးပြိုလဲမှုအကြားဟန်ချက်ညီအောင်ထိန်းချုပ်ရမယ့်အရေးအကြီးအကျယ်အငင်းပွားစရာဖြစ်နေတာကိုအထင်ရှားပြသနေတာပါလို့ Republican အောက်တော်တော်အမတ် Tom Cook ကထောက်ပြပါတယ
် Even though the fight against COVID-19 is far from over
COVID-19 တိုက်ဖြတ်ရေးအလောင်းဝေးနေသေးပေမဲ့လို့လည်းစီးပွားရေးလုပ်ငန်းတွေပိတ်ထားဖို့နဲ့အလုပ်သမားတွေအိမ်မှာပဲနေကြရမယ်ဆိုတာကတော့ရည်ရှိအတွက်ရွေးရမယ်နည်းလမ်းမဟုတ်ပါဘူးကျွန်တော်တို့ရဲ့စီးပွားရေးပြန်ပြီးနလန်းထူလာဖို့လိုပါတယ်အမေရိကန်တွေအလုပ်ပြန်လုပ်ကြဖို့လိုပါတယ်လို့ပြောသွားတာပါလူမှုကျန်းမာရေးကျွမ်းကျင်ပညာရှင်တွေကတော့မှန်ကန်တဲ့အရင်းမြစ်တွေသာရှိမယ်ဆိုရင်တော့လုပ်ငန်းတွေပြန်လည်လည်ပတ်ဖို့ဖြစ်နိုင်တယ်လို့ဆိုပါတယ
် Even as we move towards reopening and as some states make that decision we still
လုပ်ငန်းတွေပြန်ဖွင့်ကြပြီဆိုရင်တောင်မှချွတ်ပြည်နယ်တွေမှာဒီလိုဆုံးဖြတ်ချက်ချတဲ့အချိန်မှာလှုပ်ရှားတွေအများကြီးလိုအပ်နေပါသေးတယ်ဥပမာရောဂါရှာဖွေရေးနဲ့သက်ဆိုင်တဲ့စွမ်းရည်တွေနောက်ရောဂါကူးစက်သူနဲ့ထိတွေ့မှုခြေရာကောက်တဲ့လုပ်ငန်းတွေဒါတွေကိုတိုးပြီးတော့အာယုံဆိုင်အလုပ်လုပ်ကြဖို့လိုအပ်နေပါသေးတယ်ဒီကိစ္စတွေကိုရက်မပြစ်ဖဲနဲ့ဆက်လုပ်သွားကြရအောင်မှာပါလို့ Johns Hopkins တက္ကသိုလ်ကဒေါက်တာ Caitlin Rivers ကပြောဆိုသွားတာပါဒီမိုကရက်တစ်ဘက်ကတော့ Trump အစိုးရအဖွဲ့ဟာတနင်္ဂနွေလုံးအတိုင်းအတာနဲ့မဟာဗျူဟာချပြီးစံသက်စစ်ဆေးတာမျိုးမရှိကြောင်းနဲ့ကျန်းမာရေးဝန်ထမ်းတွေအတွက်အကာအကွယ်ဝတ်စုံတွေနဲ့လိုအပ်တဲ့ပစ္စည်းအထောက်ပံ့တွေပေးဖို့လည်းပြက်ကွက်ခဲ့တယ်လို့ဝေဖန်နေကြပါတယ်Trump ကတော့အခုလိုကျန်းမာရေးဝန်ထမ်းတွေရဲ့လိုအပ်ချက်မပြည့်စုံမှုတွေနဲ့ပတ်သက်လို့ ABC သတင်းဌာနရဲ့မီးမြန်းကမှသမ္မတအိုဘားမားကိုအပြစ်ဖို့လိုက်ပါတယ်
The last administration left us nothing. We didn't have ventilators.
အဲဒီဆိုရအဖွဲ့ကကျွန်တော်တို့အတွက်ဘာမှချမှတ်ထားခဲ့ဘူး။ဒါကြောင့်အခုလိုဖြစ်ရတာ။ကျွန်တော်တို့မှာအသက်ရှူဆက်တွေလည်းမရှိဘူး။စေဝါဆိုင်ရာလိုအပ်တဲ့ပစ္စည်းပစ္စည်းတွေလည်းမရှိဘူး။ကျွန်တော်တို့မှာစံသက်စရာလည်းမရှိဘူးလို့ပြောသွားတာပါ။virus အရေးအင်ဘီရိုရဲ့လှုပ်ဆောင်မှုတွေအပေါ်စုံစမ်းစစ်ဆေးတာတွေကိုလာမဲ့သတင်းပတ်တွေအတွင်းဒီမိုကရက်တွေကတိုးပြီးလှုပ်ဆောင်လာတော့မှာဖြစ်တာနဲ့အမျှဒီလိုပြောဆိုချက်တွေအပေါ်ပိုပြီးစမ်းစစ်လာကြတော့မှာဖြစ်ပါတယ်အင်ဘီရိုရဲ့ကိုရိုနာဗိုင်းရပ်စ်အရေးဆောင်ရွက်ချက်တွေကိုဒီမိုကရက်ပါတီဘက်ကရှေ့သတင်းပတ်မှာအရှိန်တိုးမြင့်ပြီးစစ်ဆေးတော့မှာဖြစ်ပါတယ်အစိုးရထိပ်တန်းသိပ္ပံပညာရှင်တယောက်ရဲ့ထွက်ဆိုချက်ကိုလည်းကြားနာတော့မှာမို့သမ္မတထရမ့်ရဲ့အခုလိုပြောဆိုချက်တွေအပေါ်ပိုပြီးစမ်းစစ်လာကြတော့မှာဖြစ်ပါတယ်။မျက်ဖျားဆေးကကိုရိုနာဗိုင်းရပ်စ်ကိုကုနိုင်တယ်ဆိုပြီးသမ္မတထရမ့်ဟာလူမှုနားလည်မှုလွှဲအောင်လုပ်ခဲ့တယ်လို့ဒေါက်တာရစ်ဘရိုက်ကလွှတ်တော်မှာထွက်ဆိုဖို့ရှိနေတယ်လို့ VOA ရဲ့လွှတ်တော်သတင်းတောက်ကက်သရင်းဂျစ်ဆင်ကသတင်းပေးပို့ထားတာပါ။ကျွန်မခင်ဆိုးဝင်းပါ
။အဆုတ်ရောင်နမိုရီးယားရောဂါလက္ခဏာနဲ့ COVID-19 လူနာတူဖြစ်တဲ့နိုင်ငံမှာဒီဇင်ဘာလကလေးကရှိနေခဲ့တယ်ဆိုတဲ့သတင်းကအော်စရာမဟုတ်ဘူးလို့ကမ္ဘာ့ကျန်းမာရေးအဖွဲ့ WHO ကပြောပါတယ်။ဒါပြင်တခြားနိုင်ငံတွေအနေနဲ့လည်းCOVID-19 အတည်ပြုလူနာပထမဆုံးတွေ့ရှိတာထက်ပိုဆောနိုင်တဲ့တန်တရားရှိစရာကူးစက်မှုတွေကိုရှာဖွေမှတ်တမ်းတင်ဖို့ကိုလည်းတိုက်တွန်းလိုက်ပါတယ်။ Rider သတင်းတရက်ကိုအခြေခံပြီးပြောပြပါမယ်။ COVID-19 ရောဂါဖြစ်ပွားတာကိုဒီဇင်ဘာလကပထမဆုံး WHO ကိုပြောခဲ့တာကတရုတ်အာဏာပိုင်တွေပါ။ဇန်နဝါရီလထက်ဆောပြီးဒီရောဂါဥယျာဉ်ပေါက်ပါရှိခဲ့တယ်လို့ဘယ်သူမှမထင်ခဲ့ကြပါဘူး။ဒီဇင်ဘာလမှာ COVID-19 လူနာတူဖြစ်သက်မှာရှိခဲ့ကြောင်းရှာဖွေတွေ့ရှိခဲ့မှုကဒီရောဂါပြန့်နှံ့မှုကိုပိုပြီးနားလည်နိုင်ဖို့အထောက်အကူပြုတယ်လို့ WHO ကပြောပါတယ်
So this gives us a whole new picture on everything.
ဒါကဒီဟုတ်ကိုကြကြပြန့်ပြန့်နားလည်နိုင်ဖို့ဖြစ်လာစေပါတယ်။တခြားတိုင်းပြည်တွေလည်းဒိုဘာလာနဲ့ဒီဇင်ဘာလာတွေတဲ့နမိုနီးယားလိုယောဂဖြစ်တာတွေကိုပြန်ပြီးခြေအခမ်းရှာဖွေနိုင်ရေပိုကောင်းပါမယ်လို့ပြောသွားတာပါ။ပြင်သစ်ကအခုလိုတွေ့ရှိခဲ့တာကတိတ်အာဩစရာမဟုတ်ဘူးလို့လည်းသူကပြောပါတယ
်။ It's not surprising. That's important because
ဘူဟာမာဒီဇင်ဘာအစောပိုင်းကလေးကယောဂလက္ခဏာပြတာတွေရှိတာကိုထည့်ပြီးစဉ်းစားမယ်ဆိုရင်အဲ့ဒီအချိန်ကဝူဟန်ကလူတွေတခြားနိုင်ငံတွေကိုခီးသွားနိုင်ကြည်ရှိတာကိုလည်းထည့်သွင်းစဉ်းစားရမှာပါ။ဒမိုနီးယားလူနာတွေရဲ့ဓာတ်ခွဲနမူနာတွေကိုပြန်ပြီးစမ်းစစ်ကြည့်လိုက်တဲ့ပြင်သစ်ဆေးရုံတရုံကကိုဗစ်ယောဂရှိတဲ့လူနာတယောက်ကိုသူတို့ဒီဇင်ဘာလ29ရက်လောက်တုန်းကကုသပေးခဲ့တယ်ဆိုတာရှာဖွေတွေ့ရှိခဲ့တာပါ။ပြည်သူ့ဆွေရကပထမဆုံးကိုဗစ်လူနာကိုအတင်းပြုမကျေညာခင်တလနီးပါလို့ကဖြစ်ပါတယ
်။ It's also possible that more early cases
တခွဲနမူနာတွေပြန်စစ်ရင်ကိုဗစ်အစောပိုင်းကူးစက်မှုတွေတွေ့နိုင်တာကဖြစ်နိုင်ခြင်းရှိပါတယ်။ရှာဖွေလေတွေ့ရှိလေဆိုတဲ့ဆိုရွေးစကားလိုပါပဲ။ဒီဇင်ဘာလကပဲတွေ့တာပဲဖြစ်ဖြစ်ဇန်နဝါရီလကပဲတွေ့တာပဲဖြစ်ဖြစ်ဒီလိုတွေ့တာကကျွန်တော်တို့ဒီ virus အကြောင်းကိုပို့ပြီးသိလာနိုင်မှာပါ။ဒါကြောင့်လဲ Christian Lindmere ကတခြားနိုင်ငံတွေအနေနဲ့နမိုနီးယားလူနာမှတ်တမ်းတွေကိုပြန်ပြီးစမ်းစစ်ကြည့်တင်ပြီး2019ခုနှစ်ကတည်းကယောဂကုသမှုရှိမရှိကိုပြန်ကြည့်ဖို့တိုက်တွန်းလိုက်တာပါ။ American နိုင်ငံကြီးဝန်ကြီး Mike Pompeo ကတော့ virus က Wuhan မြို့ဇီဝပေဒါဓာတ်ခွဲကလာတဲ့အထောက်အထားတွေရရှိထားပြီလို့ပြောသလိုတတိယအချက်လက်တွေကိုတရုတ်နိုင်ငံကဖုံးကွယ်ထားတယ်လို့လည်းဆက်ဆွဲထားပါတယ်။
We don't think they're hiding anything.
ရေဘော်ချင်းနေဆိုင်ရာကြွန့်ကျင်သူ WHO ကဒေါက်တာမိုက် ရိုင်ယန်ကရော virus စတင်ဖြစ်ပေါ်တဲ့ကိစ္စနဲ့ပတ်သက်ပြီး WHO ကြီးကဇန်နဝါရီလတည်းတရုတ်နိုင်ငံကိုသွားတော့ကထိတ်တန့်ဦးစားပေးဆွေးနွေးခဲ့တယ်လို့ပြောပါရယ်ခင်ဗျာကျွန်တော်ရဲမထော်ပ
ါအခုဆက်လက်ပြီးနိုင်ငံတကာမီဒီယာတွေထဲမှာမြန်မာနိုင်ငံအကြောင်းရေးသားချက်တချို့မူရင်းအပေါ်မှပြတ်ထွန်းပြောပြမှာဖြစ်ပါတယ်မြန်မာ armed conflict puts brakes on COVID-19 responseCOVID-19 ကကွယ်တားဆီးရေးကိုမြန်မာနိုင်ငံလက်နက်ကင်ပြည်ပခါတွေဟန်တာနေခြင်းဆိုတဲ့ကောင်းစဉ်နဲ့လေးကာတာရေးရဆောင်မကို dw.com မှာဖတ်ရပါတယ်။အပြစ်ခတ်ရဆဲကြပြီးကာယောဂါကိုတနိုင်ငံလုံးပူပေါင်းတုံ့ပြန်ကြဖို့နိုင်ငံတကာကတိုက်တွန်းနေပေမဲ့တိုင်းရင်းသားလက်နက်ကင်အဖွဲ့တွေနဲ့မြန်မာစစ်တပ်ကဆက်လက်ပြီးတိုက်ခိုက်နေကြတဲ့အတွက်အရသာအများအပြားရဲ့လက်တလောရက်တီရေးအန္တရာယ်ကြောက်ရောက်နေတယ်လို့ရထားတာဖြစ်ပါတယ်။စီးပြည်ပခါတွေရဲ့ချင်းရောက်မှုအောက်မှာလူချင်းချင်းခက်ခွာခွာနေဖို့ social distancing ဆိုတာလိုက်နာဖို့ ਨੇ ယောဂမကူးဆက်အောင်တခြားလူဆောင်ရမယ့်ကိစ္စတွေဟာသူတို့အတွက်ဒုတိယဦးစားပေးတာဖြစ်နေပါတယ်ဆေးဝါးနဲ့ကျန်းမာရေးဆောင်ရှောက်မှုကလည်းမလုံလောက်တာ ਨੇ စည်ရည်ပဋိပက္ခနဲ့ယောဂကူးဆက်မှာဆိုလိုသွားရည်လာရေးကလည်းခက်ခဲနေတဲ့အတွက်အခြေခံကုန်ပစ္စည်းတွေဝန်ဆောင်မှုတွေရရှိရေးအတွက်လည်းဒီလူတွေမှာအခက်ကြုံနေရတယ်လို့ရေးထားပါတယ် COVID-19 ကာယောဂါကာကွယ်တားဆီးရေးအတွက်အလေးထားလူဆောင်မှုအစိုးရကကြေညာခဲ့ပေမဲ့တမတော်ကကရင်အပါဝင်ထူးသဖြင့်ရခိုင်ချင်းပြည်နယ်တွေမှာဆက်လက်ထိုးစစ်ဆင်နေပါတဲ့မြန်မာနိုင်ငံရဲ့လူဦးရေ900ခန့်လောက်ရှိတဲ့ကရင်တိုင်းရင်းသားတွေဟာဆိုရင်ဆယ်စုနှစ်များစွာအိုးအိမ်ပြစ်ထွက်ပြေးနေရတာစီးရေးထိုးစစ်ဒဏ်ခံရရတာမတရားကျင့်ခံရတာအဆက်ခံရတာရွာတွေရခင်းတွေမိဆွခံရတာတွေကိုတခြားလူနည်းစုတွေနှီးတူပဲခံလာခဲ့ရပြီးပြီးခဲ့တဲ့ဖေဖော်ဝါရီလထဲမှာပဲကရင်ရွာသား2000လောက်အလားတူထပ်မံထွက်ပြေးကြရပြန်ပါတယ်ဒီလူတွေဟာမြန်မာစစ်တပ်ကို COVID-19 ထက်ကြောက်တယ်လို့ပြောကြောင်းပြောထားပါတယ်အလားတူပဲရခိုင်မြောက်ပိုင်းမှာတပ်မတော်နဲ့ AA ရခိုင်အဖွဲ့တို့လက်နက်ကင်ပဋိပက္ခကြောင့်ဒေသတွင်းဆစ်ဆောင်ဒုက္ခတွေသိမ်းသိမ်းချီရှိနေပြီလို့ရခိုင် Ethnic Congress ဆိုတဲ့အဖွဲ့အစည်းကိုကိုးကားပြီးဖော်ပြထားပါတယ်ဧပြီ2ရက်တုန်းကနိုင်ငံပေါင်း18နိုင်ငံရဲ့မြန်မာနိုင်ငံဆိုင်ရာသံအမကြီးတွေကပြစ်ခတ်ရဆက်ရပြီး COVID-19 အန္တရာယ်ကြိုက်ရောက်နိုင်တဲ့လူအဆိုင်ဝန်တွေကိုအကာအကွယ်ပေးဖို့တောင်းဆိုခဲ့ပြီးတဲ့နောက်ဧပြီလနှောင်းပိုင်းမှာတော့ COVID-19 ပူပေါင်းဆောင်ရွက်ရေးအတွက်တိုင်းရင်းသားလက်နက်ကိုင်အဖွဲ့အစည်းတွေနဲ့ပူးတွဲကော်မတီတရက်ကိုမြန်မာနိုင်ငံအစိုးရကကြေညာခဲ့ပါတယ်။ဒီအစီအစဉ်ဟာတပ်မတော်နဲ့ရှမ်းလက်နက်ကိုင်ကင်းညီခေါ်ကရင်လက်နက်ကိုင်တို့အကြဖြစ်နေတဲ့ပဋိပက္ခကိုထိုင်ငံ့ထားစေနိုင်ရန်ရှိပေမဲ့အထူးသဖြင့်ရခိုင်လိုနေရာမျိုးမှာတော့ဘာမှထူးထူးခြားခြားဖြစ်လာလိမ့်မယ်မဟုတ်ဘူးလို့လည်းသုံးသပ်ဖော်ပြပါရတယ်။နိုင်ငံတကာအထောက်ပံ့တွေဒေါ်လာ3000ချီပြီးမြန်မာနိုင်ငံကိုပေးပို့နေကြပေမဲ့ COVID-19 အတွက်ဗဟိုအစိုးရလှုပ်ဆောင်ချက်ဟာလုံလောက်မှုမရှိဘူးလို့ဒေသတွင်းပညာရေးကျန်းမာရေးအခြေခံအဆောက်အဦတွေကိုသူတို့ကိုယ်တိုင်လှုပ်ဆောင်နေကြတဲ့တိုင်းရင်းသားအင်အားစုတွေကပြောကြပါရတဲ့ တနိုင်ငံလုံးစစ်ဆောင်စခန်းတွေမှာအခုခါလူပေါင်း2000ခွဲနီးပါးခိုလုံနေရတယ်လို့လည်းပဲကုလသမဂ္ဂအချက်အလက်တွေကိုကိုကဖော်ပြပါရတယ်။အခုခါဒီလူတွေအတွက်အကြီးမားဆုံးစိုးရင်ဘွယ်ကတော့စစ်နယ်ရိခါပြတ်လတ်မှုပဲဖြစ်တယ်လို့လည်းကရင်ညင်းချမ်းရေးအမျိုးသမီးတူဦးကပြောကြောင်းကိုကရေးသားထားပါရခင်ဗျာ။ Advocating Human Rights in Myanmar During COVID-19 COVID ကရောဂါကာလအတွင်းမြန်မာလူ့အခွင့်အရေးအတွက်ထောက်ခံတင်ပြချက်ဆွဲကောင်းစဉ်နဲ့ Harvard Law Today စာဆောင်မှာရေးသားထားတာကတော့ရီထွန်းစုစုဥပဒေကတိကတူဦးနဲ့ပြုလုပ်ထားတဲ့ interview ပဲဖြစ်ပါတယ်။ရိုဟင်ဂျာအသိုက်အဝန်းနဲ့ပြည်တွင်းစစ်ဆောင်တွေဟာ COVID-19 ကရောဂါကာလမှာကြီးမားတဲ့အခက်အခဲကြုံနေရတယ်။ဒီရောဂါဘယ်အချိန်ဒီစခန်းကိုရောက်လာမလဲဆိုတာအရင်စိုးရိမ်နေရတယ်လို့ဆိုပါတယ်။အင်းကြီးချင်းနိုင်ငံတွေနဲ့ဆိုင်ရင်မြန်မာနိုင်ငံဟာတနိုင်ငံလုံးအတိုင်းအတာနဲ့ခံနိုင်ရည်ရှိနေတယ်လို့အနာဘဏ်ကြီးကပြောဆိုနေတာဟာအန္တရာယ်ကြီးမားတယ်။ရောဂါကူးစက်လာရင်ကာကွယ်နိုင်ဖို့တိုင်းပြည်တွင်းမှာလိုအပ်ချက်တွေအစုံလင်းပြည့်ဝရှိရလဲမဟုတ်ဘူးလို့ဆိုပါတယ်။ပြည်တွင်းတိုက်ခိုက်မှုတွေကိုရပ်ဆိုင်းထားဖို့တောင်းဆိုတိုက်တွန်းနေကြပေမဲ့မြန်မာစစ်တပ်ကမထီမဲ့မြင်ပြနေပါတဲ့။မြန်မာနိုင်ငံတွင်းမှာရိုဟင်ဂျာတွေကိုနှိကွတ်တာအမုန်းစရာတွေပြောနေကြတာဝန်းနေစရာကောင်းတဲ့အပြင်အခုခါမလေးရှားနဲ့ဘင်္ဂလားဒေ့ရှ်တို့မှာပါဒါမျိုးတွေလှုပ်လာတာတွေ့ရတယ်လို့ဆိုပါတယ်။ရိုဟင်ဂျာဒုက္ခသည်စခန်းမှာဘင်္ဂလားဒေ့ရှ်အာဏာပိုင်တွေကအင်တာနက်ပိတ်ထားတာလဲပြန်လဲရုပ်သိမ်းပေးသင့်ပါတယ်။ ICJ ခေါ်နိုင်ငံတကာတရားရုံးချုပ်ကအဆိုပြုထားတဲ့ရှင်းလင်းတင်ပြမယ့်ကိစ္စကို COVID-19 ပြဿနာကိုအကြောင်းပြုပြီးမြန်မာပြည်ကအချိန်ဆွဲနေသလားဆိုတာကိုလည်းစိုးရိမ်စရာဖြစ်ကြောင်းသူကပြောထားပါတယ်ခင်ဗျာ။ကျွန်တော်ကျော်စန်းသားပါ
VOA American တန်ရဲ့ Radio နဲ့ရုပ်မြင်သံကြားအစီအစဉ်တွေကို American ပြည်အောင်စု Washington မြို့တော်ကနေပြီးတော့ထုတ်လွှင့်ပေးနေပါတယ်။ American ပြည်အောင်စုမှာ COVID-19 ရောဂါကူးစက်ပြန့်ပွားမှုအရေးပေါ်အခြေအနေကြောင်း VOA Radio နဲ့ရုပ်သံအစီအစဉ်တွေကိုယာယီပုံစံပြောင်းပြီးတော့ထုတ်လွှင့်ပေးနေတာပါ။ Radio အစီအစဉ်တွေကိုမနေ့6နိုင်ကနေ9နိုင်အထိနဲ့ဒီစနေမှာပဲထုတ်လွှင့်ပေးနေပါတယ်။ရုပ်မြင်သံကြားအစီအစဉ်တွေကိုတော့နေ့စဉ်ည9နာရီကနေ9နာရီခွဲအထိပုံမှန်ဆက်ပြီးတော့ထုတ်လွှင့်ပေးနေတာပါ။ VOE ရဲ့ထုတ်လွှင့်ချက်တွေကို Radio နဲ့ Jerusalem တို့အပြင် VOE Facebook အစမျက်နှာမှာလည်းနှာစင်ကြည့်ရှုနိုင်ပါတယ်ရှင
်။အခုချိန်အစားပြီးဥအောင်ခင်ရဲ့မြန်မာရေးသုံးသပ်ချက်ကိုနှာစင်ရမှာပါ။မြန်မာစီးပွားရေးမှာဝိရစေလုပ်ငန်းကလည်းပါဝင်နေတာပါ။တရားဝင်မဟုတ်ပေမဲ့တိုင်းပြည်အသတင်းကုန်ထုတ်လုပ်မှုရဲ့တရားခိုင်နှုံးကြော်ကြော်ရှိတဲ့လုပ်ငန်းဖြစ်တဲ့အကြောင်းဥအောင်ခင်ကရေးသားပြီးကျွန်တော်ညံဝင်းအောင်ကအကူအညီတင်ဆက်ထားပါတယ်ခင်ဗျာ
။ဂျူနန်ပြည်နယ်အစိုးရအကူအညီနဲ့ဘိန်းစားထိုးစီမံကိန်းတွေလုပ်ပေမဲ့ရှမ်းနယ်ကချင်ပြည်နယ်မှာဘိန်းလုပ်ငန်းရှင်သန်နေစေဖြစ်ပါတယ်။2018မှာဘိန်းကင်းဧက9000ကျော်စိုက်ပျိုးခဲ့ပြီး2019မှာဧက8000ကျော်သာစိုက်ပျိုးနိုင်လို့17ရာခိုင်နှုန်းကျဆင်းသွားပါတယ်။ဘင်းကင်းဧက6000ကျော်ကသာဖြစ်စီနိုင်ကြောင်းကုလသမဂ္ဂမူရစေးနဲ့ရာဇဝတ်မှုတက်ပြေးရုံးရဲ့2019ဘိန်းစစ်တမ်းမှာဖော်ပြပါတယ်။မြန်မာအစိုးရအကူအညီနဲ့ဂျပန်အမေရိကန်အစိုးရရဲ့ဘန်ဒါရေးထောက်ပံ့မှုရယူပြီးစစ်တမ်းကောက်ယူတယ်လို့ဆိုပါတယ်။ဒါဟာ18ကြိမ်မြောက်ဘိန်းစစ်တမ်းဖြစ်ပါတယ်။ဘိန်းအများဆုံးကိုရှမ်းပြည်နယ်ကထုတ်လုပ်ပါတယ်။လုံးညုံရေးအခြေအနေမကောင်းတဲ့အတွက်ကချင်ပြည်နယ်မှာကွင်းစင်းလေလာမှုမလုံနိုင်ကြောင်းပေါ်ပြပါတယ်။ဝန္ဒာရေးအခက်အခဲကြောင့်တရားနဲ့ချင်းပြည်နယ်မှာစစ်တမ်းမကောင်းနိုင်ဘူးလို့ဆိုပါတယ်။ဂျိုရုကရိုက်ထားတဲ့ဓာတ်ပုံတွေကိုအခြေခံတဲ့စစ်တမ်းပါပဲ။ထုတ်လုပ်တဲ့ဘိန်းနဲ့ဘိန်းပြူတန်ဖိုးကတော့ဒေါ်လာတန်း600ကျော်နဲ့တန်း1300ကျားမှရှိမယ်လို့ကန့်မှန်းပါတယ်။ဒါဟာတန်းပြည်အသင်းထုတ်လုပ်မှုရဲ့တိရခိုင်နှုန်းနဲ့နှိရခိုင်နှုန်းအကျရှိနေတာမို့အဓိကစီးပွားရေးလုပ်ငန်းတစ်ခုလိုဖြစ်နေပါပဲ
။ဘိန်းလုပ်ငန်းကိုမူရစေးနေနေရေးအဖြစ်စီယုံလှုပ်ဆော်ကြပေမဲ့ဘိန်းဆိုင်ပြိုးသူရဲ့အမြင်ကိုတင်ပြတာမျိုးဟာမရှိသလောက်ဖြစ်ပါလေ။ဒါကြောင့်တားမြစ်သီးနှံဆိုင်ပြိုးသူတွေရဲ့အစည်းအဝေးကိုနယ်သာလန်နိုင်ငံဟမ်စကမြို့မှာ2016ကကျင်းပပါတယ်။ဆေးကြောက်ဘိန်းကိုကင်းဆိုင်ပြိုးတဲ့တောင်သူကိုယ်စားလှယ်80နဲ့အရသားနဲ့အစိုးရကိုယ်စားလှယ်30ကျော်တက်ရောက်တဲ့ဆွေးနွေးပွဲဖြစ်ပါတယ်။အာရှအာဖရိကတောင်အမေရိကနဲ့Caribbean ဒေသကကိုယ်စားလှယ်တွေတက်ရောက်ကြပါတယ်။တင့်တော်တဲ့နီလန်းနဲ့မူရစ်ဆေးဆိုင်ပြုံးမှုကိုအစားထိုးရမယ်လို့နိုင်ငံတိုင်းမှာကြေညာထားပေမဲ့လက်တွေကတော့အင်အားသုံးပြီးတိုက်ဖြတ်ချေမှုန်းတဲ့နီးကိုသာအစိုးရတွေကအသုံးပြုနေကြောင်းဟမ်စကညီလာကမှတင်ပြကြပါတယ်
။န မြန်မာပြည်မှာလူရင်အားသုံးပြီးစိုက်ခင်းတွေကိုလိုက်လံဖျက်ဆီးလေးရှိပြီးမဲ့လူရင်ဘော်ကနေဆင်းနဲ့ပယ်ပြန်းတာကိုတော့လုံးလိတ်လုံးတာမရှိဘူးလို့မြန်မာတောင်သူကိုယ်စားလှယ်ကပြောပါတယ်တောင်သူတွေကိုအတင်းကြက်ခိုင်းပြီးစိုက်ခင်းကိုကိုယ်တိုင်ဖျက်ဆီးခိုင်းတာမျိုးလည်းရှိတယ်လို့ဆိုပါတယ်ဘင်းပင်ဟာတမ်းမြင့်သီးနှံဖြစ်လို့ရာဇဝတ်မှုအဖြစ်သတ်မှတ်ပါတယ်ဒါပေမဲ့စားစရာမရှိတဲ့တောင်သူတွေအဖို့ကတော့ရိတ်ခါပူလုံရင်းဖြစ်ပါတယ်စိုက်ပျိုးချိန်ကစပြီးရိတ်သိမ်းချိန်အထိ3လလောက်သာကြာတာမှတောင်သူတွေမြန်မြန်ဝင်ရတဲ့စိုက်ပျိုးရေးဖြစ်ပါတယ်စီးပွားရေးအခက်အခဲကိုဖြေရှင်းနိုင်တဲ့စိုက်ပျိုးရေးလုပ်ငန်းဖြစ်ပါတယ်ဒါကြောင့်ဘင်းစိုက်ပျိုးရေးကိုတိုက်ဖြတ်မယ်အစိုးရဟာအောက်ခြေကလူထုနဲ့တိုင်ပင်ဆွေးနွေးသင့်တယ်လို့ဆိုပါတယ
်မြမအပါဝင်အရှိတောင်အာရှဒေသမှာဘိန်းကိုစေဝါအဖြစ်စိုက်ပျိုးတဲ့အစင်လာရှိပါတယ်အကြိုက်ခဲပြောက်စေးချောင်းဆိုးရင်ကျက်တက်တာစေးဝမ်းလျှောဝမ်းပြက်သွေးတိုးစတဲ့ယောဂတွေကိုကုသတဲ့အခါမှာဘိန်းကိုရိုးရအစင်လာရသုံးဆွဲတာမျိုးတွေရှိပါတယ်စိတ်ဖြည့်ဆည်းမှုတက်တာအောင်ဆေးကြောက်ကိုစေဝါအဖြစ်အသုံးပြုတာလည်းရှိပါတယ်တောင်သူတွေအဖို့ဘိန်းကလွယ်ပြီးအချားနီလန်းမရှိသလိုဖြစ်နေပါတယ်ဘိန်းအစားထိုးရောဘတ်ဆိုက်ခင်းဟာတရုတ်ကသာအကျိုးပြုပါတယ်။မွေးရည်စင်းနဲ့လက်နက်ကင်ပြိပခဒိုင်ရိုက်ဆက်ဆက်နေတာကိုလည်းမေ့ထားလို့မဖြစ်ပါဘူး။လက်နက်ကင်တပ်ဖွဲ့မှာရံမုံငွေတောင်းတင်းမှုလိုပါတယ်။ဒီငွေကိုအမြန်ဆုံးနဲ့အများဆုံးပေးနိုင်တာကဘိန်းလုပ်ငန်းပဲဖြစ်တော်မူလက်နက်နဲ့မွေးရည်စေဝါဟာဆက်ဆက်မှုဖြစ်နေပါတယ်
။ဘိန်းအစားဆေးကြောက်ရှော်ပင်ကိုအစားထိုးစိုက်ပျိုးဖို့လှုပ်ရှားလာတာလည်းရှိပါတယ်။မြန်မာလူဆေးကြောက်လို့ခေါ်တဲ့ cannabis မှာနှမျိုးနှစားရှိပါတယ်။မွေးရည်စေတဲ့မာရီဝါနာဆေးကြောင်နဲ့မွေးရည်မှုကင်းတဲ့ဟမ်ကောဆေးကြောင်လျှော်ဖြစ်ပါတယ်ဆေးကြောင်လျှော်ကိုပိုက်ဆံလျှော်သို့မဟုတ်ဘန်လျှော်လို့လည်းခေါ်ပါတယ်ဆေးကြောင်လျှော်ကရတဲ့လျှော်မြင်ကိုကျိုးအထည်ဆက်ကူစီစတာတွေထုတ်လို့ရမှာသုံးပါတယ်ဒါပေမဲ့ဆေးကြောင်နဲ့ဆေးကြောင်လျှော်ကိုကျော်ထွေးပြီးပိတ်ပင်ခဲ့လို့အမေရိကန်မှာတောင်ဟမ်ကောဆေးကြောင်လျှော်ကို2018ကမှတရားဝင်အသိအမှတ်ပြုပါတယ်မန္တလေးတိုင်းအစိုးရခွင့်ပြုချက်နဲ့ဟမ်ဆေးကြောက်လျှော်စိုက်ပျိုးတဲ့အမေရိကန်နိုင်ငံသားကိုမနစ်ကရဲတပ်ဖွဲ့ကအရေးယူတဲ့သတင်းကိုကြည့်ရင်ဆေးကြောက်နဲ့ဆေးကြောက်လျှော်ကိုခွဲခြားသိမြင်နိုင်စွာမရှိသေးတာတွေ့ရပါတယ်။ဒါကြောင့်ဟမ်ဆေးကြောက်လျှော်စိုက်ပျိုးရေးကိုတရားဝင်အသိအမှတ်ပြုဖို့ဥအောင်စေတိုးခေါင်းဆောင်တဲ့အဖွဲ့ကလှုပ်ရှားနေကြောင်းဖေဖော်ဝါရီလ14ရက်နေ့ထုတ် Frontier Magazine စာဆောင်မှာဖော်ပြပါတယ်။ဒီလှုပ်ရှားမှုမှာအဖွဲ့ဝင်9000ကျော်ရှိပြီးတောင်သူအများဆုံးပါဝင်ပါတယ်ဆေးကြောက်ဆိုတဲ့စကားမပါဘဲဟမ်ကိုကြော်ပင်လို့ခေါ်ရင်ပိုပြီးရှင်းလင်းတဲ့အတွက်လောက်ရကန်ရပိုပြီးအဆင်ပြေမလားလို့စဉ်းစားမိပါတယ်ခင်ဗျာ
ဒီတစ်ပတ်ကျန်းမာရေးကဏ္ဍမှာတော့ COVID-19 ရောဂါကာကွယ်ရေးကွာရန်တင်းလုပ်ငန်းထိရောက်နိုင်ပုံအကြောင်းကိုတင်ပြထားပါတယ်ဒီကွာရန်တင်းအသွာလာကသက်စောင့်ကြည့်မှုကိုသမတ်နေရာ facility quarantine စခန်းမှာလုပ်နေတာကြောင့်မြန်မာနိုင်ငံမှာကူးစက်မှုတဟုန်ထိုးများမလာအောင်ထိန်းထားနိုင်နေတယ်လို့ကျန်းမာရေးရာရှိတွေကဆိုပါတယ်ဒီ facility quarantine စခန်းတွေမှာဘလို့ဆောင်ရံရှောင်ရံတွေကိုလိုက်နာဖို့အရေးကြီးနေပြီးဘလို့အားနည်းချက်တွေလည်းရှိနေကအိမ်မှာသွားလာကန့်သက်တဲ့ home quarantine နဲ့ဘလို့ကွာနိုင်ပါလဲဒီ quarantine လုပ်ငန်းတွေကိုအနီးကပ်ကင်တွေနေရတဲ့ရန်ကုန်တိုင်းဒေသကြီးကျန်းမာရေးဦးစီးဌာနကလက်ထောက်ညှိနှိုင်းချက်မှုဒေါက်တာသန်းနိုင်ထကိုကျွန်တော်ဝင်းမင်းကမေးမြန်းထားပါတယ်။ဟုတ်ကဲ့ရန်ကုန်တိုင်းကျန်းမာရေးဦးစီးဌာနကလက်ထောက်ညွှန်ကြားရေးမှူးဒေါက်တာသန်းနိုင်ထကမှာကျွန်တော်တို့ဒီ COVID-19 မြန်မာနိုင်ငံမှာကူးစက်တာနဲ့ပတ်သက်ပြီးတော့ပြီးခဲ့တဲ့ဘက်ကပဲဆက်ရည်ဒီကျန်းမာရေးနဲ့အကစားဝင်ကြီးကအဓိကအချက်ကြီးနှစ်ချက်ကိုလိုက်နာချက်ဖို့ပြည်သူတွေကိုအဓိကတိုက်တွန်းခဲ့ပါတယ်ဆရာ။တစ်ချက်ကတော့ဒီတကူရီကာကွယ်ရေးတွေဖြစ်တဲ့ဒီအိမ်မှာပဲနေဖို့ခက်ခွက်ခွာနေဖို့လူစုလူနွေနေရာတွေမသွားဘူးတကယ်လို့အိမ်ပြန်ထွက်ရရင်တော့ဒီပတ်စံနဲ့တခေါင်းစီတက်ဖို့လို့ပေါ့ဆရာနော်ဒီဘက်ကတော့ကျွန်တော်တို့တော်တော်များများပညာပေးတွေလုပ်ခဲ့ပြီပါပြီဆရာနောက်တစ်ပိုင်းကတော့အစိုးရကဒီဥဆောင်ကြီးကြပ်တဲ့ quarantine ကိစ္စနဲ့ပတ်သက်ပါတယ်ဆရာအဲ့တော့ဒီအသွားအလာကန့်သက်စောင့်ကြည့်ခဲ့တဲ့နေရာရောက်နေတဲ့ပြည်သူတွေအနေနဲ့ပေါ့နော်သတ်မှတ်ထားတဲ့ဒီဆောင်ရွက်ရှောင်တွေကိုအပြည့်အဝလိုက်နာဖို့ဝန်ကြီးကပြောရတာမို့အဲ့ဒီအဓိကဆောင်ရွက်ရှောင်ရွက်တွေကိုစပြီးတော့ရှင်းပြပေးပါလား
သွားလာကန့်သက်ထားတဲ့လူတွေဆောင်ရွက်ရှောင်ရွက်တွေကိုကျွန်တော်တို့ကျန်းမာရေးနဲ့အကစားဝင်ကဏ္ဍထုတ်ပြန်ထားတာရှိပါတယ်ခင်ဗျာအဓိကတော့အခြားအခန်းတွေကိုသွားရောက်လည်ပတ်တာတို့အခြားသူတွေနဲ့အတူတူစားတောက်တာတို့ခန်းကျင်ရပါတော့နော်သတ်မှတ်ထားတဲ့ခန်းကျင်ပါကိုထုတ်ခွာခြင်းကိုလုံးဝလုံးဝရှောင်ကျင်ရပါမယ်ခင်ဗျာ အဲ့ဒါတစ်ချက်ကတော့အဲ့ဒီနေရာထဲမှာရှိတဲ့တခြားလူတွေနဲ့ social distancing ကိုလည်းဒီအနည်းဆုံး6ပြည်အနည်းဆုံး꽈ထားရမယ်ပေါ့ခင်ဗျာဖြစ်နိုင်မယ်ဆိုတော့ဒီပဇက်နဲ့နှာခေါင်းကို mask တက်ထားဖို့နော်နှာခေါင်းစီးတက်ထားဖို့လည်းလိုအပ်မှာပါခင်ဗျာနောက်ထပ်တစ်ချက်ကတော့လက်ကိုဆက်ပြားနေရည်နဲ့ဒါမှမဟုတ်လည်း alcohol 60% အနည်းဆုံးပါတဲ့လက်တက်ပြင်စီနဲ့စက္ကန့်20ကျောင်းလက်စီးကိုဒီနာစီချောင်းဆိုတဲ့အခါမှာတချို့တော့မတချို့မရှိဘူးဆိုတော့ကိုယ်ကိုဇက်ဒီနှာခေါင်းလေးကိုအုပ်ထားဖို့အဲ့ဒါအရေးကြီးပါတယ်ခင်ဗျ။နောက်တစ်ခုကတော့ဒီစင်တာတွေမှာနေတာဖြစ်တဲ့အတွက်ကိုယ်ပူချိန်ဆက်စည်းတာပေါ့နော်။အဲ့ဒါကိုတနည်းနဲ့ချိန်လုပ်ပြီးတော့အကယ်၍ကိုယ်ပူတိုင်းကဖြားတာနာတာချောင်းဆိုးတာအသက်ရှူခတ်တာအာအင်ကုန်ခန်းတာတွေဖြစ်လာပြီဆိုရင်တော့ကျွန်တော်တို့တာဝန်ရှိတဲ့သူကိုချက်ချင်းကြောင်းကြပြီးတော့ကျန်းမာရေးခဏကိုချက်ချင်းကြောင်းကြဖို့ဖြစ်ပါတယ်။နောက်ဆုံးတစ်ချက်ကတော့ဒီကနေ့တရေထွေးတာတို့ကိုညာစားတာနဲ့အမိုက်တစ်တာတွေကိုစီကံကြဆောင်ရွက်သွားမှာဖြစ်ပါတယ်ခင်ဗျာ။ဘာဖြစ်လို့လဲဆိုတော့ဒီယောဂါကလောကမှာမပြဘဲနဲ့မိမှမရှိနိုင်နိုင်လေဒီများတွေကိုလည်းကူးနိုင်တာဖြစ်တဲ့ကြောင့်ကိုယ့်ရဲ့မိသားစုတွေဆွေမျိုးမိတ်ဆွေလူဖော်ကံပတ်တွေကိုကူးနိုင်ပါတယ်။အကယ်၍ဒီကန့်သက်ထားတဲ့နေရာမှာမနေဘဲနဲ့ကိုကအိမ်မှာနေတယ်အလုပ်မှာနေတယ်ဆိုရင်နောက်ထပ်တစ်ချက်ကတော့မိမိကလည်းတခြားသူတွေကိုအဆင်ဆင်ကူးကူးပြီးတော့တခြားနိုင်ငံတွေလိုတဲကိုပူးစားမှုတွေမြင်မာပြီးတော့ဒုက္ခရောက်တဲ့အချက်တွေလည်းအများကြီးရှိပါတယ်။အဲဒါကြောင့်မို့ကျင့်ဝတ်ပိုင်းရလေဒီကန့်သက်ခံရမယ့်နေရာမှာပေါ့နော်။ဒီကြားနိုင်ငံပြီးတော့ဒီခံပြီးတော့နေပြီးဘူးလေကြည့်ကြည့်ပါလေခင်ဗျာအဲ့ဒါကြင်ရည်ကအဲ့လိုမဟုတ်ဘဲနဲ့မလိုက်နိုင်နိုင်ရဘူးဆိုရင်တော့ကုသယောဂဥပဒေနဲ့တဝါဝါပေးရတယ်ဥပဒေတွေဥပဒေနှစ်ခုနဲ့လည်းအရေးယူခြင်းခံရနိုင်ပါလေခင်ဗျာ
ဟုတ်ကဲ့ဆရာအဲ့တော့အခုလိုဒီ quarantine လောက်ရတဲ့ဒီရည်ရွယ်ချက်ပေါ့မြပေါ့နော်ထိရောက်မှုအနေထားတွေရောဆရာဘယ်လိုတွေ့ရလဲ
ဒီ facility quarantine ကကျွန်တော်တို့နိုင်ငံတကာအလွန်အကျိုးရှိပါတယ်ခင်ဗျာဒါဖြစ်လို့လည်းဆိုတော့ကျွန်တော်တို့အခုလက်ရှိ covid-19 positive case ဆိုတော့150ကျော်လဲမှာဒီ facility quarantine နေရာတွေကနေမှာတွေ့ရှိခဲ့တဲ့လူတွေက90ခန့်လုံးကျော်လို့ရှိပါတယ်ခင်ဗျာကျန်တာရရတော့ဈေးရုံတွေမှာဖြစ်လာပေါ့နော်အဲ့တော့ဒီ facility quarantine ကလုံးမထားခဲ့ဘူးဆိုရင်ဒီအခုလက်ရှိအခြေအနေကအများကြီးပြုပြီးတော့ပြန်ပွားမှာတော့ပြေကြပါတယ်ခင်ဗျာဒီနောက်တစ်ခုချက်ကတော့ကိုယ့်ရဲ့မိသားစုတွေဆွေမျိုးတွေလုပ်ပေါ်ကံတတိနဲ့ရှိတဲ့မှုတွေနည်းသွားမယ်အဲ့တော့ contact တွေလျှော့ချတာပေါ့နော်နောက်တစ်ခုကတော့အကယ်၍ဒီ positive ထွက်လာခဲ့ပြီဆိုလည်း facility quarantine ကထွက်လာဖြစ်တဲ့အတွက် contact tracing လို့ခေါ်တဲ့ရှိတဲ့မှုတွေကိုလိုက်ပြီးတော့ရှာပြီးတော့ဆွေးဆွေးတာတွေထမှန်ပြီးတော့ကားမြစ်တာတွေလုပ်ရတာပို့ပြီးတော့အလွန်လဲကူသွားပါတယ်ခင်ဗျာနောက်ထပ်တစ်ချက်ကတော့ဒီ facility quarantine မှာလာပဲယောဂရှိမှုဖြစ်သေးတယ်ဆွတ်ယူတာအရှင်းကြီးပါတယ်ခင်ဗျာကျွန်တော်တို့နိုင်ငံအတွက်ကပါနော်ဟိုနောက်တစ်ခုကတော့ဒီ facility quarantine မှာနေနေတဲ့အတွက်ကိုယ်ကငါမဆက်မိုင်းနဲ့တပလူချက်ချင်းယောဂလက္ခဏာပြလာခဲ့ရင်ကုသပေးရတာလည်းပုံမှန်လွယ်ကူပါတယ်ခင်ဗျာ
ဟုတ်ကဲ့အဲ့တော့ဒီနေရာမှာဆရာကြီးဒီလိုက်နာဖို့တွေ့နော်အခက်ခဲတွေရော
facility quarantine မှာအကျိုးရှိတယ်လို့အားနည်းချက်တွေလည်းရှိကြပါတယ်ဒီအများကြီးကတချို့ပြောကြတဲ့ဒီ facility quarantine ဒီနေရာရောက်မှာပေါ့နော်ကိုပြန်ပြီးတော့ဒီလက္ခဏာမှာစိုးရိမ်ကြတာပဲစိုးရိမ်ကြတချို့အပိုင်းတွေလည်းရှိပါတယ်ခင်ဗျာနောက်ကတစ်ချက်ကတော့ကိုယ်ကိုယ်တိုင်က risk ကနေခဲ့တယ်ဒါပေမဲ့လို့ဒီ facility quarantine ပေါ့နော်တာနေခံရတယ်ဒါမျိုးကြီးလည်းဖြစ်နိုင်ပါတယ်ခင်ဗျာနောက်ကတစ်ချက်ကတော့ဒီ facility တွေကိုယ်တိုင်မှာဘူကပြည်သွားခဲ့ပေါ့နော်ပမာဏတွေကုန်ဆုံးသွားရင်ဘယ်လိုလုပ်မလဲဆိုတဲ့စိတ်ပူပါမှုတွေလည်းရှိကြပါတယ်ခင်ဗျာအဓိကတော့ခုနကကောင်းကျိုးနဲ့ကုသိုလ်အားနည်းချက်တွေပြန်ပြီးတော့နှိုင်းယှဉ်ပြီးတော့ဆောင်ရွက်သွားရင်တော့ကောင်းကျိုးကတော့အခုချိန်မှာပိုများပါတယ်ခင်ဗျာဒါဖြစ်လို့လည်းဆိုတော့အဲ့ဒီဆိုးရိုးတွေဒီအားနည်းချက်တွေကိုကျွန်တော်တို့က facility quarantine management နဲ့တာဝန်ယူဆောင်ရွက်နေတဲ့သူတွေရဲ့ဆောင်ရွက်ပုံတစ်နည်းတစ်ကြားလုပ်ခဲ့ရင်ဒီအားနည်းချက်တွေကိုကျော်လွှားနိုင်မှာဖြစ်ပါတယ်ခင်ဗျာအဲ့ဒါကြောင့်မလို့ကျန်းမာရေးနဲ့အခလာဝန်ကြီးဌာနနဲ့ဒီ facility quarantine မှာဆောင်ရွက်ရမယ့်ခိုင်ခိုင်းတွေကိုအကုန်လုံးထုတ်ပြန်ထားပြီးဖြစ်ပါတယ်ခင်ဗျာအထူးသဖြင့်တော့ facility quarantine မှာလည်းကျွန်တော်နိုင်ငံရည်ဒီချိုကဲအိမ်ကတချို့တော့ facility မှာအတူတူတုံးဆွဲရတဲ့နေရာတွေတက်ဆိုရင်လည်းကျန်းမာရေးနဲ့အားသာဝန်ကြီးဌာနထုတ်ပြန်ထားလို့ပါပဲခင်ဗျာဒီချိုကဲအိမ်ကတော့ဒါနဲ့လည်းများပြီးကြခွဲတော့မှာအကြိမ်ပုံတုံးရမယ်ဆိုရင်လည်းဒီအဝင်ခက်တူရဲ့အုပ်စုပေါ့ဒါမှမဟုတ်လည်းဖြစ်ပြမှုတူခဲ့တဲ့အုပ်စုပေါ့ case 1နဲ့တွေ့ရင် case 1နဲ့တွေ့တဲ့အုပ်စု case 2နဲ့တွေ့ရင် case 2နဲ့တွေ့တဲ့အုပ်စုအဲ့လိုအုပ်စုတွေ live ပြီးကြသူတို့အုပ်စုလက်ဒီအိမ်နာပေါ့ဟိုဘက်အုပ်စုလက်ဒီအိမ်နာအဲ့လိုအိမ်နာလေးတွေဒီချိုးကန်းလေးတွေတိကျသတ်မှတ်ထားမယ်ဆိုရင်အချင်းချင်း risk ကလည်း short မှာဖြစ်ပါတယ်နောက်ထပ်တစ်ချက်ကတော့အိမ်နာဒီချိုးကန်းလေးပုံတုံးရမယ်ဆိုရင် disinfection ပေါ့နော်ဒီဟန်ဂျယ်လေးတွေနဲ့လုံလုံလောက်လောက်ကျွန်တော်တို့လုံးမပြုခင်ကိုကကျူပြီးတော့ disinfect လုပ်လိုက်ရင်ပို့ပြီးတော့ risk ကတော်တော်ကြီးကိုနည်းတော့မှာဖြစ်ပါတယ်ခင်ဗျာ
ဟုတ်ကဲ့နောက်ထပ်ရောဆရာတို့ဖြည့်ဆင်းပြနိုင်မယ့်အနေအထားမျိုးတွေ
နောက်ထပ်တနည်းကတော့ခုံးကွာရင်ဒီပေါ့ခင်ဗျာအိမ်ကြီးကိုမထွက်ဘဲနဲ့အိမ်ထဲမှာပဲ21ရက်နေရဖြစ်ပါတယ်ခင်ဗျာအဲခုံးကွာရင်ဒီကတော့ကျွန်တော်တို့ဆောင်ရွက်ကြတဲ့အပိုင်းမှာတော့ပူပူလွယ်ကူတက်တာတွေအပိုင်းတွေလည်းရှိပါတယ်ခင်ဗျာ ဒါပေမဲ့လို့တကယ်တမ်းနိုင်ငံမှုအားနည်းတာအဓိကအခက်ခဲပေါ့ခင်ဗျာပြည်သူလူထုတွေနဲ့အပြင်သွားမဲ့ဘာညာဆိုရင်ဒီအတွာလာကန်တထားကြီးရဲ့ချက်ကလုံးဝပြပြသွားမှာဖြစ်ပါတယ်ခင်ဗျာအပြင်ကိုလုံးဝသွားလို့မရပါဘူးခင်ဗျာဒါပေမဲ့နောက်တစ်ချက်ကကြတော့အခုအချိန်မှာပေါ့တခြားနိုင်ငံတွေနဲ့ချင်းပြီးတော့ဒါကျွန်တော်တို့နိုင်ငံမှာပြည်စီကသူတို့လောက်လည်းမများသေးဘူးသက်သတိကွာရင်တင်းအတွက်လည်းတောင်းလဲလို့ဖြစ်နိုင်ပြီးတဲ့အခြေအနေမျိုးတွေလည်းရှိနေတဲ့အတွက်သက်သတိကွာရင်တင်းကိုသူမဦးစားပေးနေတယ်လို့ကျွန်တော်ထင်ပါတယ်အကယ်၍သာမပြောကောင်းမှုဆိုတော့တအားများလာခဲ့ပြီဆိုတော့နောက်တစ်ပြင်းနေဒီဟုံးပိုင်းတို့ပြန်လည်စဉ်းစားပြမယ်လို့ထင်မိပါတယ်ခင်ဗျာပြီးတော့အခုလောဆယ်မှာကြတော့ကျွန်တော်တို့နိုင်ငံမှာဒီ facility quarantine ကလည်းဆွတ်ကြည့်ပြီးတော့စစ်ဆေးပြီးအဆင်ပြေပါတယ်ခင်ဗျာဟုံးပိုင်းဒီနဲ့တခြားဟိုနေရာတွေမှာကျွန်တော်တို့နိုင်ငံတွေနဲ့ resource ရအခုလောဆယ်တော့စစ်ဆေးပြီးရလက်ကူမှုတော့မရှိသေးပါဘူးခင်ဗျာ
ဟုတ်ကဲ့ကျေးဇူးအများကြီးတင်ပါတယ်ဆရာ
စင်တင်ဆက်သွားမယ်တန်ရင်တင်းလွာကကျူဆိုပါတယ်မြန်မာနိုင်ငံတဝမ်းတန်ရင်သားလူမျိုးစုတွေနေထိုင်ကြတဲ့အရက်ဒေသတွေမှာဖြစ်ပျက်နေတဲ့အဖြစ်အပျက်တွေနဲ့တန်ရင်သားတွေရဲ့အတန်းတွေကိုထင်ဟတင်ဆက်ထားတာဖြစ်ပါတယ
်မင်္ဂလာပါရှင်ကျမကအာမီပါဖီဘာဝိုင်းတော်သားတွေတင်ဆက်ထားတဲ့ဒီတစ်ပတ်တန်ရင်တင်းလွာမှာနားဆင်ရမှာတွေကတော့မွန်ပြည်နယ်ဘက်မှာ KNU ကရင်မျိုးသားအစည်းအဝေးကဖွင့်လှစ်ထားတဲ့ COVID-19 ကျန်းမာရေးစစ်ဆေးဂိတ်တွေကိုတမရဘက်ကဖိအားပေးမှုကြောင့်ဖျက်သိမ်းလိုက်ရပါတယ်။တရုတ်နယ်စပ်ဂိတ်တွေပိတ်ထားတဲ့အတွက်ရှမ်းပြည်နယ်မြောက်ပိုင်းကပြောင်းဆိုင်တောင်သူတွေအခက်အခဲဖြစ်နေတဲ့ဆိုတာနဲ့ COVID-19 ကူးစက်ရောဂါကြောင့်ထိုင်းနိုင်ငံမှာအရေးပေါ်ကာလတိုးမြင့်ထားလို့မြန်မာရွှေ့ပြောင်းအလုပ်သမားတွေနေရပြန်ရေးအခက်တွေ့နေတဲ့အကြောင်းတွေကိုကြားကြရမှာပါရှင်။
ကျမကနန်းဟွန်ပါရှင်တရင်တွေကိုနိုင်ကုန်းအိမ်နဲ့အတူတင်ဆက်ပေးသွားမှာပါတမတော်ဖိအားပေးမှုကြောင့်မွန်ပြည်နယ်တထုံမြို့နယ်မှာ KNU ကရင်အမျိုးသားအစည်းအရုံးတပ်မဟာတစ်ကဖွင့်လှစ်ထားတဲ့ COVID-19 ကျန်းမာရေးစစ်ဆေးဂိတ်3ခုအပြည့်အလက်ကုန်လုံးကဖြတ်သိမ်းလိုက်ရတယ်လို့ KNU ဖက်ကပြောပါတယ် KNU ကဖွင့်လှစ်ထားတဲ့အဝင်ထွက်ကျန်းမာရေးစစ်ဆေးဂိတ်တွေကိုအရှိတောင်တိုင်းစစ်ဌာနချုပ်ရဲ့လမ်းညွှန်ချက်နဲ့ဒေသအတွင်းတပ်တဝန်ရှိသူတွေကမကြာခဏလာရောက်ပိတ်ခိုင်းတာကြောင့်ကျန်းမာရေးစစ်ဆေးဂိတ်တချို့ဖြတ်လိုက်ရတာဖြစ်တယ်လို့ KNU တပ်မဟာတစ်တထုံခရိုင်အတွင်းမူဘဒိုစောစုံမြင့်ကပြောပါတယ်အဆိုပါဖြတ်ခိုင်းတဲ့ကျမ်းမာရေးစစ်ဆေးရေးဂိတ်3ခုအထက်ကတထုံမြို့နယ်ဒုံပူလေးရွာမှာရှိတဲ့ကျမ်းမာရေးစစ်ဆေးဂိတ်တစ်ခုရဲ့အနီးမှာတပ်မတော်စစ်ကြောင်းတွေကဝင်ရောက်နေရယူတာရှိတယ်လို့ဘဒိုစောစုံမြင့်ကပြောပါတယ် KNU ကျမ်းမာရေးစစ်ဆေးရေးဂိတ်ဆောက်တဲ့နေရာမှာနှစ်ဖက်အုပ်ချုပ်နယ်မြေဖြစ်တယ်လို့စစ်ယူနီဖောင်းနဲ့လက်နက်ကင်ပြီးဝင်ရောက်လို့မရတဲ့နေရာလည်းဖြစ်တယ်လို့အရှိတောင်တိုင်းစစ်ဌာနချုပ်ပြောခွင့်ရဗိုလ်မှူးကြီးမောင်မောင်လကပြောပါတယ်
ရှမ်းပြည်နယ်မြောက်ပိုင်းတရုတ်နယ်စပ်ဂိတ်တွေကိုတရုတ်နိုင်ငံဘက်ကပိတ်ပင်ထားတဲ့အတွက်မူဆယ်နိုင်ငံမျိုးကပြောင်းဆိုင်တောင်းသူတွေဟာသူတို့ပြောင်းတွေကိုတရုတ်ပြည်ထဲတင်ဖို့ရောင်းချဖို့အတွက်အခက်အခဲဖြစ်နေပါတယ်။တစည်းကိုပြောင်းတတန်လောက်တင်ဆောင်ထားတဲ့ပြောင်းတင်ထွက်လာကြီးစီးပေါင်း100လောက်ဟာဧပြီလကုန်ကတည်းကတရုတ်ပြည်ထဲဝင်ရောက်ခွေရရည်နယ်စပ်ရွာချင်းဆက်လမ်းတွေမှာတွားရောက်ဆောက်ဆိုင်ခဲ့ပေမဲ့နယ်စပ်မှာတရုတ်လုံခြုံရေးရဲတွေရာနဲ့ချီဆောက်ဆိုင်တဲ့အတွက်ဝင်ရောက်ရောင်းချခွင့်မရဘဲဖြစ်ခဲ့ရကြောင်းပြောင်းဆိုင်တောင်းသူမူဆယ်ဒေသခံစိုင်းတိန်ကပြောပါတယ်ဒီအတွက်မူဆယ်နိုင်ငံမျိုးတွေကဒေသခံတွေကိုပြန်သွားဝေငှတာရှိတယ်လို့ပုတ်သွား၆သွားတဲ့ပြောင်းတွေကိုထော်လာကြီးဆယ်စီးတဲ့မနဲ့ရွှေလီမြစ်ထဲကိုတုံချပစ်လိုက်ရကြောင်းမူဆယ်မျိုးနေ AP ကပြောပါတယ်ဒီကနေ့တွေကပြောင်းလက်တံကိုရွှေငွေ3000ကနေ5000ထိရရှိခဲ့ပေမဲ့ဒီနေ့မှာတော့ပြောင်းတောင်သူတွေအရှုံးပေါ်နေပြီးစိုက်ပျိုးရေးအတွက်ရင်းနှီးမြှုပ်နှံထားတဲ့ရင်းတွေအတွက်ကျွေးမီပြန်ဆပ်ဖို့အခက်အခဲရင်ဆိုင်နေရပါတယ်
တနင်္သာရီတိုင်းဒေသကြီးရေဖြူမြို့နယ်အလဲစခန်းကျေးရွာအနီးကြောင်ရှာကွင်းဒေသအနီးတစ်ဝိုက်မှာမေလ၄ရက်နေ့မွန်းလွဲပိုင်းတနားရီလောက်မှာဟန်ကန်ကျေးရွာသားနိုင်ထွန်းမြေမြုပ်မိုင်းထပ်မံနင်းမိပောက်ကွဲပြီးညာခြေချင်းဝက်ပြတ်တောက်သွားခဲ့တယ်လို့အလဲစခန်းကျေးရွာအုပ်ချုပ်ရေးမှူးဦးတင်ဆန်းကပြောပါတယ်ယခုမြေမြုပ်မိုင်းမကြာခဏပောက်ကွဲမှုဖြစ်ပေါ်ခဲ့တဲ့ရေဖြူမြို့နယ်တစ်ဝိုက်မှာ MCA လက်မှတ်ရေးထိုးထားတဲ့မွန်ပြည်သက်ပါတီ NMSP ဒဝဲခရိုင်နဲ့ကရင်အမျိုးသားအစည်းအရုံး KNU တပ်မဟာလေးတို့လှုပ်ရှားလျက်ရှိတဲ့အပြင်ကရင်ပြည်သူ့စစ်အဖွဲ့ငယ်တွေလည်းရှိနေပါတယ်အလားတူပြည်ခဲ့တဲ့မတ်လ17ရက်နေ့ကရေဖြူမြို့နယ်အတွင်းမှာမြေမြုပ်မိုင်းနှလုံး200ခုမှာအရက်သား6နမ2ဦးမိုင်းနှင်းမိပောက်ကွဲတဲ့အတွက်ခြေထောက်တစ်ဖက်စီဖြတ်တောက်ခဲ့ရပါတယ်2018နောက်ရေပြူမြို့နယ်မှာလက်တယ်မပေါ်မင်းမြုံမိုင်းပောက်ကွဲမှု10ကြိမ်ထပ်မံဖြစ်ပေါ်ခဲ့ပါတယ်
ရခိုင်ပြည်နယ်ရေတိတ်တောင်မြို့ကအင်ချီ150ရှိတဲ့ငတောက်သူခြေကြီးရွာမှာ မေလ၄ရက်နေ့ညနေပိုင်းမှာနေအိမ်ရှိလုံးမိရှုခံရပါတယ်။မိလောင်သွားတဲ့နေအိမ်တွေကတော့ဦးသိမ်းမောင်ဦးစောစောဦးတို့နေအိမ်ပါဝင်စုစုပေါင်းနေအိမ်ရှိလုံးဖြစ်ပြီးအခုမိရှုခံရတဲ့ကျေးရွာမှာအစိုးရတပ်ခမရ938တပ်ရင်းနဲ့အနီးကတည်ရှိပြီးမိလောင်မှုမဖြစ်ပွားမီကျေးရွာနီးမှာစိုးရတပ်သားတချို့ကိုတွေ့ရှိရခဲ့တယ်လို့ဒေသခံတွေကပြောပါတယ်။မီးရှို့ခံရတဲ့ငတောက်သူကြေးရွာသားတွေဟာလွန်ခဲ့တဲ့6လကရွာနီးတိုက်ပွဲဖြစ်ပွားခဲ့တဲ့အတွက်ရေသိတောင်နဲ့တခြားနီးစပ်ရာရွာတွေမှာသွားရောက်ခိုလုံနေရပြီးအခုလိုလူမရှိတဲ့ရွာတွေမှာနေအိမ်တွေကိုမီးရှို့တာဟာရွာသားတွေရွာမှာပြန်ရဲအောင်တမင်လှုပ်တာဖြစ်တယ်လို့ကြေးရွာသားတို့ဖြစ်သူကိုကျော်ဝင်းကပြောပါတယ်။ရေသိတောင်မြို့နယ်မှာကြောက်တန်းတမီလှမြောက်တောင်ပါဝင်အနည်းဆုံးကြေးရွာပေါင်း10ရွာခန့်မီးရှို့ခံရပြီးလွန်ခဲ့တဲ့မလတတိယပတ်ကလေးကလည်းကြောက်တော်မြို့နယ်သင်းမကြေးရွာလည်းမီးရှို့ခံခဲ့ရပါတယ်။
မြန်မာစစ်တပ်နဲ့ရခိုင်လက်နက်ကိုင်အေအေအဖွဲ့တို့စစ်ရဲတင်းမာနေဆဲချင်းပြည်နယ်ပလဲဝမြို့နယ်ဘက်မှာဖြစ်ပွားခဲ့တဲ့ပစ်ခတ်မှုတွေကြောင့်ချင်းလူမျိုးတွေအယက်သားတေဆုံးဒဏ်ရာရတဲ့လှုပ်ဆောင်ချက်အပေါ်ရှုတ်ချပြီးတွေ့ဆုံဆွေးနွေးအပြေရှာကြဖို့ချင်းလူငယ်ကိုရဲအဖွဲ့ကတရင်ထုတ်ပြန်ထားပါတယ်စစ်လေရင်နဲ့ပစ်ခတ်မှုကြောင့်ချင်းလူမျိုး29ဦးတေဆုံးခဲ့ပြီးတိုက်ပွဲအရင်းလူသားတိုင်းအသုံးပြုမှုတွေကိုနှစ်ဖက်တပ်တွေမလုဆောင်ဖို့ချင်းလူငယ်ကိုရဲအဖွဲ့ကပြောခွင့်ရစလိုက်မန်ဟုံကပြောပါတယ်ချင်းပြည်နယ်ပလဲဝမြို့နယ်ဘက်မှာတိုက်ပွဲဖြစ်ပွားနေစဉ်အတွင်းထောင်နဲ့ချီတဲ့အယက်သားတွေလည်းပလဲဝမြို့အတွင်းနဲ့စမီးမြို့နယ်ခွဲမှာစစ်ပေးသိမ်းရှောင်နေရပါတယ်ဒါအပြင်စစ်ရှောင်စခန်းတွေမှာကိုဗစ် -19 ရောဂါကာကွယ်တားဆီးရေးကိုစနစ်တကျလှုပ်ဆောင်ပေးဖို့အယက်သားတေဆုံးမှုကိစ္စတွေကိုတေချာစွာစုံစမ်းပေးဖို့ကိုလည်းချင်းလူငယ်ကွန်ရက်အဖွဲ့ကနေထုတ်ပြန်တောင်းဆိုထားပါတယ
်အခုသတင်းတွေကိုဆက်လက်တင်ဆက်ပေးသွားမှာပါCOVID-19 ကူးစက်ရောဂါကြောင့်ထိုင်းနိုင်ငံမှာအရေးပေါ်ကာလကိုမေလ30ရက်နေ့ထိတိုးမြင့်ထားလိုက်တဲ့အတွက်မြန်မာရွှေ့ပြောင်းအလုပ်သမားတွေနေရပြန်ရေးအခက်တွေ့နေကြပါတယ်။မိဂလီယာမွန်ကစူးစီးတင်ဆက်ထားပါတယ်
။မေလ3ပိုင်းမှာမြန်မာနိုင်ငံကိုပြန်လာကျင်နေတဲ့ထိုင်းနိုင်ငံရောက်အလုပ်သမားတွေအခက်ခဲကြုံတွေ့နေရတဲ့အကြောင်းကိုဘန်ကောက်မြို့နီးအလုပ်ရုံတစ်ခုကနေထွက်ခွာလာတဲ့ကိုဇော်အောင်ကအခုလိုပဲပြောပါတယ်
ဘန်ကောက်မှာနေတယ်ဘန်ကောက်မှာနေပြီးတော့ဒီရလူတွေပြန်မယ်ဆိုတော့ကျတော့ကျွန်တော်တရားလူတွေကျွန်တော်လာရတာလာတော့ဒီကတော့ညပိတ်ထားတယ်ပြန်မရတော့ဆိုတော့ကျွန်တော်ဒီမှာနေနေရတယ်ဆိုင်ပေါ်လည်းကျွန်တော်လက်မခံတော့ဖြစ်နေလမ်းပေါ်မှာလည်းဟိုလင်းရင်းနဲ့လာခေါ်မယ်လို့လည်းကြားတယ်ကားနဲ့လည်းပြန်နေလို့လည်းကြားတယ်ဆိုတော့ကျွန်တော်ဘလိုပဲဖြစ်ဖြစ်ပြန်လို့ရလို့ရှင်ကျွန်တော်ပြန်မယ်လို့မှတ်ရတယ်ခင်ဗျရတဲ့ဟာနဲ့
မြန်မာအလုပ်သမားတွေအနေနဲ့ထိုင်းနိုင်ငံရဲ့တည်ဆဲဥပဒေကိုလေးစားနိုင်တာပြီးပြန်မဲ့နေရက်တွေကိုမြန်မာတန်ယုံကနေကြီးညာချက်ထောက်ပြန်မှသာပြန်သိတယ်လို့လဲထိုင်းမြန်မာကြီးဆိုင်ရွှေပြောင်းလို့သမားခွေရေးကွန်ရဲ့ MWRN ဥက္ကဋ္ဌဦးအောင်ကျော်ကအခုလိုပဲဆိုပါတယ
်ကျွန်တော်မြန်မာနိုင်ငံသားတွေကကိုယ့်ရဲ့နေရက်နေရက်ကိုပြန်မယ်ဆိုလို့ရှိရင်ကာဖျူးအမိန်ရက်လဲဒီမီလာကုန်ကြီးရှိနေတဲ့အခါမှာကျွန်တော်တို့မြန်မာနိုင်ငံအစိုးရကမီလာတင်းနဲ့ဆိုင်မှာကိုယ့်ရဲ့နိုင်ငံသူအသွေးသားတွေအားလုံးလှည့်လဲပြီးငါကြောင့်ကြိုးစားဖို့ပြင်ဆင်ထားတော့လေတစ်ဖက်နိုင်ငံရဲ့တည်ရဲ့ဥပဒေကိုကျွန်တော်ကျော်လွှားနိုင်ခြင်းမရှိလို့အဲ့လိုအဟံတားဖြစ်နေတာပါခင်ဗ
ျနေရပြန်ဖို့ခက်ခဲမျိုးမျိုးရှိနေတယ်လို့မြမပြည်ရောက်ရင်ကွာလန်တီးမှလည်းနေရအောင်မှနဲ့ပြီးတော့ထိုင်းနိုင်ငံနဲ့ပြန်ဝင်ဖို့ခက်ခဲဖြစ်မှဆိုလို့လောလောဆယ်ပြန်ဖို့မစင်စားသေးဘူးလို့လည်းဖူကက်မှအိမ်လှပန်းဆိုင်လှုပ်လှုပ်နေတယ်မယမင်းဤကအခုလိုဆိုပါတယ်
ပြန်ရတခါလေအိမ်ပြန်မရဘူးလေကော်ရတင်းက23ရက်နေရမလို့ကြားတယ်အဲ့မှာ9ရက်28ရက်တောင်နေရမှာလို့ကြားတယ်28ရက်တောင်နေရမှာဆိုတော့အဲ့ဒါကြောင့်ပြီးတော့ပြန်လာရင်လည်းခက်ခဲဖြစ်မှာကြောက်တယ
်ထိုင်းနိုင်ငံမှာတရားဝင်ရောတရားမဝင်မှာလှုပ်လှုပ်နေတဲ့မြန်မာအလုပ်သမား3တန်းဝန်းကျင်ရှိနေတယ်လို့အလုပ်သမားကြီးလှောက်ရှားနေသူတွေခန့်မှန်းထားပြီးတော့ပြီးခဲ့တဲ့ကြံရက်မတိုင်ခင်မှာမဲဆောက်မြဝတီလမ်းကနေအလုပ်သမား6တန်းနီးပါးလောက်ပြန်လာခဲ့ပြီးဖြစ်ပါတယ်ရှင်
ဆက်ပြီးတော့ဆက်သွယ်မင်းမြန်ချက်ကိုတင်ဆက်ပေးသွားမှာပါမေလ3ရက်နေ့ဟာကမ္ဘာစံနယ်စင်လွတ်လပ်ခွင့်နေ့ဖြစ်သလိုလူထုရွေးကောက်တင်မြောက်တဲ့တောင်ဆန်းစုကြည်ခေါင်းဆောင်တဲ့ဒီမိုကရေစီအစိုးရခင်မှာလဲမီဒီယာတွေအပေါ်ဖိနှိပ်ချုပ်ချယ်မှုတွေရှိလာနေတဲ့ဆိုတဲ့အကြောင်းကိုတိုင်းနာသတင်းဌာနအများစုပါဝင်ဖွဲ့စည်းထားတဲ့နိုင်ငံတကာမြန်မာသတင်း PNN ရဲ့မူဝါဒရေးရာဥက္ကဋ္ဌနမ်ဖောရီကိုနမ်ဟောမ်ကနေဆက်သွယ်မင်းမြန်ရမှာအခုလိုစပြောပါတယ်
လက်ရှိမြန်မာနိုင်ငံရဲ့မီဒီယာလွတ်လပ်မှုအခြေအနေကိုပြောမယ်ဆိုရင်မြန်မာနိုင်ငံအတွင်းထဲမှာကြီးမားမီဒီယာတွေဖြစ်စေတိုင်းရင်းသားပြည်နယ်ဒေသတွေကဟိုဟာမီဒီယာတွေဖြစ်စေပေါ့နော်ဒီလွတ်လပ်မှုလို့ပြောမယ်ဆိုရင်လွတ်လပ်စွာသတင်းရယူရေးသားဖော်ထုတ်ခွင့်အတိုင်းတာကတော့ဆွန့်လွတ်မှုတွေစိန်ခေါ်မှုတွေကတော့အများကြီးရှိနေတယ
်အဲ့ဒီစိန်ခေါ်မှုတွေကဘာတွေလဲရှင့
်2020ထဲမှာတင်ကိုသ တရင်မီဒီယာတွေကိုတရင်ထောက်တည်ရဲ့တရင်တော်ရောက်ရယူခွင့်နေဆိုလို့ရှိရင်လည်းအဖမ်းဆီးခံရတာတွေရှိရယ်တန်တရာတွေနဲ့ပေါ့နော်အဲ့ဒီဟာကနောက်ဆက်တွဲရပြီးတရင်မီဒီယာသမားတွေကိုဆက်လက်ပြီးတော့တရင်မီဒီယာလုပ်ငန်းထဲမှာခွင့်ထဲမှာမရှိတော့အောင်မလုပ်တော့အောင်ကိုဖြုတ်ထုတ်ခြင်းနဲ့ရည်ရွယ်ချက်တွေအများကြီးပါတော့ဗောဒါကြောင့်မို့ဒီစိန်ခေါ်မှုတွေကအရင်နှစ်တွေထက်တောင်ပိုပြီးကြီးမားတယ်လို့ပြောနိုင်တာဗောနော်
မြေပြန့်ဒေတာနဲ့တိုင်းနာဒေတာမီဒီယာနဲ့ပတ်သက်ပြီးကွာဟမှုအခြေအနေကဘယ်လိုရှိပါသလဲရှင့
်လွတ်လပ်မှုကတော့မရှိတာကတော့တူတူပဲသို့တော်လည်းမြေပြန့်ဒေတာလို့ပြောမယ်ဆိုတာထက်ကိုဒီမြို့ကြီးပြကြီးမှာအခြေစိုက်တဲ့မီဒီယာတွေပေါ့နော်အဲ့ဒီမီဒီယာဌာနတွေရဲ့သတင်းထောက်တွေကတော့ဘာဖြစ်တခုခုဖြစ်တယ်ဆိုလို့ရှိရင်သူက action ယူရတာတွေအသိပေးရတာတွေကမြန်ဆန်မှုရှိတယ်သို့တော်လည်းဒီတိုင်းသားဒေသတွေမှာဆိုလို့ရှိရင်တည်င်းထောက်တွေကအရေးအတွက်အဖြစ်ကနည်းတယ်တည်င်းရယူတဲ့အခါမှာတော့မှလွတ်လပ်မှုဟာတော်တော်စိတ်ပူစရာဖြစ်တယ်ပေါ့နော်ပြီးရင်ဘယ်မရအောင်တင်ဆက်တဲ့အခါမှာလည်းစိန်ခုံမှုရှိတယ်ဒီတည်င်းအပေါ်မှာလူရဆွဲပြီးတော့လူရပုံမှန်နဲ့အချိန်မရွေးတရားဆွဲနိုင်တဲ့အခြေအနေတွေလည်းရှိတယ်ဆိုတော့အဲ့လိုရင်ဆိုင်လာတဲ့အခါကျလို့ရှိရင်လည်းဒီတိုင်းသားဒေသတွေကတည်င်းထောက်တွေကိုအနောက်ကနေပြီးတော့ဥပဒေကြောင်းအားဖြင့်ထောက်ကူပေးမဲ့အစုအဖွဲ့တွေဆိုတာလည်းမရှိသလိုဖြစ်နေတာပေါ့နော်ဒါကကွာဟချက်ပေါ့
နောက်တစ်ခုကလွတ်လပ်စွာရေးသားခွင့်ထုတ်လွှင့်ခွင့်အမှန်တကယ်ရရှိဖို့လူထုကအစိုးရကဘယ်လိုလုပ်သင့်ပါသလဲရှင
့်လူထုကလည်းသတင်းမီဒီယာတွေရဲ့ရေးပါမှုကိုသိချာနားလည်ဖို့လိုတယ်တစ်ဖက်မှာလည်းအလားတူပဲအခုလက်ရှိမှာဆိုလို့ရှိရင်အစိုးရကမြန်မာနိုင်ငံကငင်းကြမ်းရေးလုပ်ငန်းစီကိုအကောင့်ထဲပို့ဆောင်တဲ့ကာလလည်းဖြစ်တယ်ဒီလိုကာလကြီးမှာမီဒီယာကိုပို့ပြီးတော့ကျင်းမြောင်းလောင်လောက်တယ်ဆိုလို့ရှိရင်ဒီရဲ့ငင်းကြင်းလုပ်ငန်းစဉ်ပေါ်မှာလည်းစိုးကျိုးတရားမှုတွေရှိလာနိုင်သလိုဖက်ဒရယ်ကိုတိဆောက်တောင်းမြန်မာနိုင်ငံရဲ့အခြေအနေကလည်းလူရပန်းတိုင်ကိုရောက်ဖို့တော့တော်တော်ကြံ့ကြောက်မယ်လို့မြင်တယ်
ခုဆက်ပြီးသတင်းချင်းချုပ်ကိုနားဆင်ကြရမှာပါရှင်
မွန်ပြည်နယ်တထုံမြို့နယ်မှာ KNU ကရင်အမျိုးသားစည်းရုံးကဖွင့်လှစ်ထားတဲ့ COVID-19 ကျန်းမာရေးစစ်ဆေးဂိတ်၃ခုအပြည်လက်ကုံသုံးကတက်မတော်ဖိအားပေးမှုကြောင့်ဖျက်သိမ်းလိုက်ရတယ်လို့ KNU ဖက်ကပြောပါတယ်။နှင်းဆက်ဂိတ်တွေကိုတရုတ်နိုင်ငံဖက်ကပိတ်ထားတဲ့အတွက်ရှမ်းပြည်မြောက်ပိုင်းမူဆယ်နမ်ခမ်းမြို့ကပြောင်းဆိုင်တောင်လူတွေအခက်အခဲဖြစ်နေရပါတယ်
။တရက်ရှင်တွေအခုနားဆင်ကြကြတာကတော့ BNI ဝိုင်းတော်သားတွေကနေအပတ်စဉ်တင်ဆက်သွားမယ့်တိုင်းရင်းသတင်းလွှာပဲဖြစ်ပါတယ်။နောက်ကတင်ပတ်အစီအစဉ်မှာပြန်ဆုံတွေ့ရအောင်ပါရှင်ကျမကအမီလာ
အခုဆက်ပြီးသတင်းချင်းချုပ်ကိုတင်ပြပေးပါပါဆင်းရဲတဲ့နိုင်ငံတွေမှာကိုရိုနာဗိုင်းရပ်စ်ကရောဂါပိုပြန့်ပွားမှုမရှိအောင်အကူအညီပေးဖို့နဲ့လူသန်းပေါင်းများစွာရဲ့အသက်အန္တရာယ်ကိုအကာအကွယ်ပေးနိုင်ဖို့အတွက်အကူအညီရန်ပုံငွေကိုတွန်းမြင့်ချထားပေးဖို့ကုလသမဂ္ဂကပန်ကြားလိုက်ပါတယ်ဒီကရောဂါအတွက်ရန်ပုံငွေ 6.8 ဘီလီယံချထားပေးဖို့လိုအပ်နေတယ်လို့ကုလသမဂ္ဂအတွင်းမှူးချုပ်အန်တိုနီယိုဂူဒရက်စ်ကချက်သပြေးနေမှာပြောပါတယ်။ကုလသမဂ္ဂလူသားချင်းစာနာမှုဆိုင်ရာအခြေခံမတ်ခလုတ်ကော့ကလည်းဖွံ့ဖြိုးဆဲနိုင်ငံအများပြားမှာနောက်3လကနေ6လအတွင်းဒီကရောဂါဖြစ်ပွားမှုအခြေအနေအထွတ်ထိပ်ရအောင်မှမဟုတ်ဘူးလို့ခန့်မှန်းပေမဲ့လက်ရှိအချိန်မှာကိုပဲအလုံးလက်မဲ့ဖြစ်ပြီးဝင်ဝင်မရှိတာစားနပ်ရိက္ခာမလုံမလောက်ဖြစ်နေတာနဲ့ကလေးငယ်တွေကိုကာကွယ်ဆေးထိုးမပေးနိုင်တာမျိုးတွေရှိနေတယ်လို့ပြောပါတယ်။John Hopkins တက္ကသိုလ်စစ်တမ်းမှာတော့ချက်သပြေးနေ့ထိကိုရိုနာဗိုင်းရပ်စ်ရောဂါပိုးအကူဆက်ခံရသူဟာကမ္ဘာတလောမှာ3,800,000ကျော်နေပြီးသေဆုံးရသူက2,600,000ခွဲကျော်ရှိနေပြီလို့ဖော်ပြထားပါတယ်။ရုရှားနိုင်ငံဟာချက်သပြေးနေ့မှာပြင်းထန်တဲ့ဂျာမနီနိုင်ငံတွေထက်ကိုရိုနာဗိုင်းရပ်စ်ကရောဂါပိုးအကူဆက်ခံရသူအရေအတွက်ပိုများသွားတာမို့အခုဆိုကမ္ဘာမှာဒီရောဂါပိုးအကူဆက်ခံရသူပြင်းစမမြောက်အများဆုံးနိုင်ငံဖြစ်လာပါပြီ။ဒီရောဂါဖြစ်ပေါ်ရာဗဟိုဌာနဟာမော်စကိုမြို့တော်ဖြစ်နေပြီးအခုဆိုအခုဆိုင်ခံရသူ9,000ကျော်ရှိနေပြီလို့အစိုးရကထုတ်ပြန်ပေမဲ့မော်စကိုမြို့တော်ဝင်ကတော့3,000လောက်ရှိနိုင်တယ်လို့ခန့်မှန်းပါတယ်။ထိုင်းနိုင်ငံမှာရွှေ့ပြောင်းလုပ်သားတွေတုံးဖို့ COVID-19 အရေးပေါ်တယ်လီဖုန်းလိုင်းဝန်ဆောင်မှုကိုစတင်လိုက်ပြီလို့ကုဆတ်ရောဂါထိန်းချုပ်ရေးဌာနကပြောပါတယ်။ဒီအရေးပေါ်လိုင်းကိုမြန်မာ၊ခမာ၊လာအိုစ်နဲ့ဗီယက်နမ်စကားတွေနဲ့ဆက်သွယ်နိုင်ပြီးအရေးပေါ်လိုင်းနံပါတ်က1422ဖြစ်ပါတယ်။ COVID-19 ရောဂါရှိမရှိစစ်ဆေးဖို့ဓာတ်ခွဲနမူနာယူရမှာအသုံးပြုတဲ့နှကောင်းတုတ်ပတ်တန်ထုတ်တဲ့ကယ်လီဖိုးနီးယားအခြေစိုက် Coupon Diagnostic စိတ်တစီကုမ္ပဏီကို Apple နည်းပညာကုမ္ပဏီကြီးကဒေါ်လာ10သန်းအကူအညီပေးသွားမယ်လို့ပြောပါတယ်။တောက်ချန်နေမနေ့ကင်းသတင်းတွေကတော့ဒီလောက်ပါပဲရှင်။ကိုရိုနာဗိုင်းရပ်စ်ရောဂါကူးစက်မှုအရေးပေါ်အခြေအနေကြောင့် VOA မြန်မာပိုင်းထုတ်လွှင့်ချက်တွေကိုယာယီပုံစံပြောင်းလဲထုတ်လွှင့်ပေးနေတာပါ။ဒေါက်တာရှင်ပေါင်းစိတ်ချမ်းသာကိုကျန်းမာကြပါစေ။
ဗီဒီယိုကိုနားဆင်တဲ့အတွက်ကျေးဇူးတင်ပါတယ်ကျွန်မခင်မျိုးတက်တော့
This program has come to you from the Voice of America, Washington.